Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2025ခုနှစ် January 24ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အသံလွင့်စီစဉ်တွေကိုတော့ line meter 1925နဲ့30တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မှာတရားမဝင်လာရောက်နေထိုင်သူတွေကိုသမ္မတထရန့်အစိုးရကဖမ်းဆီးနေရပြန်ပို့နေပါပြီအမေရိကန်သမ္မတနဲ့ဆွေးနွေးဖို့အသင့်ရှိတဲ့ကြောင်းရုရှားသမ္မတကပြောပါတယ်online ငွေလိမ်လုပ်ငန်းအနေနဲ့ပတ်သက်လို့ထိုင်းအစိုးရမှတာဝန်မကိန်းဘူးလို့မြန်မာစစ်ကောင်စီရဲ့ပြောဆိုချက်ကိုထိုင်းအစိုးရကညှင်းဆိုပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးကြမှာပါခင
်ဟုတ်ကဲ့ပါရှင်ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မနက်ပိုင်းမှာကချင်ပြည်နယ်ဗမော်မြို့စစ်တပ်အခြေစိုက်စခန်းကြီးတွေအနားမှာတော့ KIA ကချင်လူမျိုးရေးတပ်မတော်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်
အဘုံမပေါ်မှာဆက်ပွဲကြီးကျန်မှနည်းနည်းပြင်ထားတယ်ဆောက20ပြည့်တို့မမရနေ36တို့အမြောက်တက်ပေါ့နော်အ366အချက်ကက2006ပေါ့အဲ့ဘက်မှာဆက်ပွဲကြီးဘုံမပြင်ထားတဲ့လို့ကြောင်းကြလာပါတယ
် KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူး BOE ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းပြည့်စုံတဲ့အတူချင်းပြည်နယ်မတူပြီးမှာတော့မြို့နယ်ပြည်သူအုပ်ချုပ်ရေးစပြီးတော့လဲပတ်နေပါပြီနောက်စစ်တပ်အာဏာသိမ်းမှုကြောင့်လေလာဆန်းသစ်တဲ့ဆရာကြီးဆရာဦးဆောင်နဲ့မြမအေးပြောဆိုဆွေးနွေးကန်သတင်းပေးပို့ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတဝန်တရားမဝင်လာရောက်နေထိုင်သူ900ကျော်ကိုမနေ့ကြာသပတေးနေ့ကဖမ်းဆီးခဲ့တယ်လို့အများအပြားကိုစစ်လေရင်နေနဲ့နိုင်ငံတကာကနေနင်ထုတ်ခဲ့တယ်လို့အင်ဗျူရောကပြောပါတယ်။တရားမဝင်ဝင်ရောက်လာသူအမြောက်များကိုနင်ထုတ်မယ်လို့သမရကကတိပြုထားတဲ့အတိုင်းတရားမဝင်နိုင်ငံထဲရောက်နေပြီးပြစ်မှုကျူးလွန်သူ938ယောက်ကိုဖမ်းဆီးခဲ့တယ်လို့ယာနဲ့ချီကိုစစ်လေရင်နေနဲ့ပြန်ပို့ပေးခဲ့တယ်လို့အင်ဗျူရောပြောခွင့်ရကာရိုလိုင်းလေဗစ်ကစ်လူမှုကွန်ရက်မှာရေးခဲ့ပါတယ်။ဇန်နဝါရီလ23ရက်မနေ့ကြာသပတေးနေ့မှာပဲအမေရိကန်လူမှုကြီးကြရေးတာဝန်ရှိသူတွေဟာနယူးဂျာစီပြည်နယ်နေဝမြို့ကအလို့ယုံတစ်ခုကိုကြာသပတေးနေ့ကဝင်ရောက်စီးနင်းပြီးနေထိုင်ခွင့်အထောက်အထားမရှိသူတွေသာမကအမေရိကန်နိုင်ငံသားတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူတွေထဲစစ်မှုထမ်းဟောင်းတွေပါဝင်တာကြောင့်နိုင်ငံသားအခွင့်အရေးကိုချွတ်ပေါက်တာဖြစ်တယ်လို့နေဝမြို့တော်ဝန်ကပြောကြားခဲ့ပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုအကာအကွယ်ပေးထားတဲ့အတွက်စန်ကျူရီကွန်ခိုယာမြို့တွေလို့တင်စားခေါ်ဆိုနေတဲ့မြို့တွေမှာတရားမဝင်တွေကိုဖမ်းဆီးမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောထားတဲ့အတိုင်းပဲနေဝမြို့မှာအဖမ်းဆီးတွေစတင်လုပ်ဆောင်ခဲ့တာဖြစ်ပါတယ်။အနာပိုင်းတွေဝင်ရောက်စီးနှင်းရှာဖွေတဲ့အလို့ရုံနာမည်ကိုတော့မြို့တော်ဝန်ရောလူဝင်မှုကြီးကြပ်အရာရှိတွေကပါထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဇန်နဝါရီလ20ရက်နေ့ကသမ္မတဖြစ်ကျန်းသစ္စာကျင်းပခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲတရားမဝင်လာရောက်နေထိုင်သူတွေအားလုံးကိုဖမ်းဆီးပြီးနိုင်ငံတွေကနေနင်ထုတ်ဖို့သမ္မတအမိန့်ကြေညာချက်တွေသမ္မတထွန်းကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကအဆင်သင့်ဖြစ်နေပါပြီလို့ရုရှားသမ္မတယုံကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်ဘက်ကဆွေးနွေးမယ်လို့အချက်ပြနေတာကိုစောင့်နေတာပါလို့ရုရှားသမ္မတယုံပြောခွင့်ရကပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအရေးဆွေးနွေးဖို့အသင့်ပဲလို့သမ္မတပူတင်ရောအမေရိကန်သမ္မတထရန့်ကနှစ်ဖက်စလုံးကပါပြောနေကြတာဖြစ်ပါတယ်။ဘယ်တော့ဘယ်မှာတွေ့ကြမလဲဆိုတာနဲ့ပတ်သက်လို့တော့မမြင်နိုင်တဲ့အနာဂတ်ကိုကြိုပြောဖို့ခက်ပါတယ်လို့ရုရှားသမ္မတယုံပြောခွင့်ရဒိုမီထရီပက်စကော့ကပြောကြားခဲ့ပါတယ်။ယူကရိန်းကိုရုရှားစစ်တိုက်နေတာတွေကိုရပ်ဖို့သဘောမတူဘူးဆိုရင်ပို့ပြီးတော့မှပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေခံရမယ်လို့သမ္မတထရန့်ကချိန်ချောက်ထားပါတယ်။ရုရှားရောင်းနေတဲ့လောင်စာဆီတွေကိုရှော့ချလိုက်တဲ့ဆိုရင်တော့ယူကရိန်းစစ်ပွဲအဆုံးသတ်သွားလိမ့်မယ်လို့သမ္မတထရန့်ပြောတာကိုရုရှားသမ္မတယုံကပယ်ချပြီးတော့ပြည်ပခါကလောင်စာဆီဈေးပေါ်မှာမူတည်နေတာမဟုတ်ပါဘူးလို့တုံ့ပြန်ခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဒေဗော့စ်မှာကျင်းပနေတဲ့ကမ္ဘာစည်းဝါးရေးညီလာခံကြီးမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီဈေးကျတယ်ဆိုရင်ရုရှားယူကရိန်းစစ်အဆုံးသတ်နိုင်တာမို့လို့ဆော်ဒီအာရေဗျားနဲ့အိုပက်ကမ္ဘာရေနံတင်ပို့မှုနိုင်ငံများအဖွဲ့ကိုတောင်းဆိုသွားမယ်လို့ကြာသပတေးနေ့ကပြောကြားထားပါတယ်ရှင်။
ရုရှားတို့ကယူကရိန်းကိုမနေ့ညကဒရုန်းရင်အများပြားနဲ့တိုက်ခိုက်ခဲ့တဲ့အတွက်အ ਨੇ ဆုံးလူနေဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူလည်းအများပြားရှိခဲ့ပြီးတော့စစ်ပွဲရေးဆိုင်ရာအဆောက်အအုံတွေနဲ့လူနေအိမ်တွေပျက်စီးမှုရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ KF ဒေတာအလဲပိုင်းကိုတိုက်ခိုက်ခဲ့တဲ့ဒရုန်းရင်အစပိုင်းတွေအပိုင်းအစတွေထိမှန်ပြီးအဲ့ဒီလူနေဦးသေဆုံးခဲ့တာလို့ဆိုပါတယ်။ မနေ့ညကသူတို့ drone ရေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ရုရှားရေနံချက်ဆက်ရုံနဲ့လျှက်စစ်တပ်အားပေးဆက်ရုံတွေထိခိုက်ပျက်စီးသွားကြောင်းလဲယူကရိန်းစစ်တပ်ကဒီကနေ့ဇန်နဝါရီလ24ရက်နေ့မှာအတည်ပြုပြောဆိုပါတယ်မော်စကိုမြို့တောင်ပိုင်းရီယာဇန်ဒေသမှာရှိတဲ့ရေနံချက်ဆက်ရုံအကြီးဆုံးနေရာကတခုကိုတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါတယ်အစောပိုင်းကတော့မော်စကိုမြို့တော်အပါအဝင်ရုရှားနိုင်ငံအတွင်းကဒါဇင်နဲ့ချီတဲ့ဒေသတွေကိုပစ်မှတ်ထားပြီးယူကရိန်းတို့ပစ်လိုက်တဲ့ drone တွေထဲက120ဒဇင်းကိုပစ်ချနိုင်ခဲ့တဲ့အကြောင်းရုရှားကဝန်ကြီးဝန်ကြီးဌာနကပြောပါတယ်ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဆိုပါတယ်ခင်ဗျာ
မြေထဲပင်လယ်ထဲမှာရှိတဲ့ Cyprus ကျွန်းပေါ်က၄တဲ့အခြေစိုက်စခန်းကိုအစီအမြင်မှုအမေရိကန်၄တဲ့ကစဉ်းစားနေတယ်လို့ Cyprus တာဝန်ရှိတဲ့သူတွေကပြောပါတယ်။အရှိလေပိုင်းအတွက်လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်တဲ့အခါမှာတဆင့်ခံပြီးတော့ပို့ဆောင်တဲ့နေရာဖြစ်နေအသုံးပြုဖို့အရှိလေပိုင်းကဘေးလွတ်ရာကိုပြေးလာရတဲ့နိုင်ငံသားတွေနေရပြန်နိုင်ရေးတထောက်နားတဲ့နေရာဖြစ်နေအသုံးပြုနိုင်မှုဖြစ်ပါတယ်လို့ပြောပါတယ်။ Cyprus ကျွန်းဟာလက်ဘနွန်နိုင်ငံ Beirut မြို့ကနေ114မိုင်လောက်သာဝေးတဲ့အကွာဝေးမှာတည်ရှိတာပါ။ဂျာမနီနိုင်ငံ Rammstein မြို့မှာအခြေစိုက်တဲ့အရေးပေါ်တုံ့ပြန်ရေးအဖွဲ့တစ်ခုကကြွန့်ကျင်သူတွေအနေနဲ့ကတော့လာမယ့်ရက်ပိုင်းတွင်မှာ Cyprus ကျွန်းပေါ်က Andros Papandreou Leaders Camp ကိုတွားပြီးတော့ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကလေတပ်လေယာဉ်တွေရန်နာနိုင်ရေးလိုအပ်မှုတွေကိုအစစ်မြစ်နိုင်မှုလေ့လာသုံးသပ်ကြမှာဖြစ်ပါတယ်ရှင်
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15653ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9.19 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာနေဆက်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေပြန့်နှံ့နေတာနဲ့ပတ်သက်လို့ထိုင်းစိုးရွားမှာတာဝန်မကင်းဘူးဆိုတဲ့မြန်မာစစ်ကောင်စီရဲ့အပြစ်တင်ပြောဆိုချက်ကိုထိုင်းကာကွယ်ရေးဝန်ကြီးလည်းဖြစ်ဒုဝန်ကြီးချုပ်လည်းဖြစ်တဲ့ဖွန်တန်းဝီချာယာချိုင်းကညှင်းဆိုလိုက်ပါတယ်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေဟာရှုပ်ထွေးပြီးအဖွဲ့အစည်းစုံပါဝင်ပတ်သက်နေတဲ့ကိစ္စဖြစ်တဲ့အတွက်အပြစ်တင်ဖို့တဲ့ပူးပေါင်းနေနှင်းဖို့အရေးကြီးတဲ့အကြောင်းပြောဆိုတာကိုဒီနေ့ထုတ်ဘန်ကောက်ပို့စတင်မှာရေးသားထားပါတယ်online ငွေကြေးလိမ်လည်တဲ့ရာဇဝတ်ခိုင်းတွေကိုနေနေရမှာအိနှီးချင်းနိုင်ငံကြောင့်အခက်အခဲရှိတယ်ဆိုပြီးစစ်ကောင်စီပြောဆိုတဲ့အကြောင်းဒေသခံသတင်းမီဒီယာမှာရေးသားထားတာကိုထိုင်းကာကွယ်ရေးဝန်ကြီးကတုံ့ပြန်တာပါထိုင်းမြန်မာနယ်စပ် online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ online လောင်းကစားလုပ်ငန်းတွေလုပ်ကိုင်နေတဲ့ခရင်ပြည်နယ်မြဝတီရွှေကုတ်ကိုနဲ့ KK Park နယ်မြေတွေမှာလုပ်ငန်းတွေလည်ပတ်ဖို့လိုအပ်တဲ့လျှက်စစ်တားအားနဲ့ internet line အဆက်အသွယ်တွေကိုမြန်မာနိုင်ငံကရရှိတာမဟုတ်ဘဲတဖက်နိုင်ငံကတစင်ရယူနေတာဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းနိုင်ငံဆိုပြီးနာမည်တပ်ပြောဆိုခြင်းတော့မရှိပါဘူးမြဝတီရှိကုတ်ကိုဒေသကိုထိုင်းဘက်ကလျှက်စစ်တားအားပေးနေတာတွေဖြတ်တောက်ဖို့ထိုင်းလွတ်တော်အတွင်းမှာဖိအားပေးတောင်းဆိုတာတွေလည်းတိုးလာနေပါတယ်ထိုင်းကာကွယ်ရေးဦးစီးချုပ်ကတော့ထိုင်းနိုင်ငံကိုအတုံးချပြီးလုပ်ငန်းလည်ပတ်နေတာမျိုးတွေတက်တက်ထောက်ထားပြနိုင်ရင်အချိန်မရွေးပူပေါင်းနှိမ်နှင်းဖို့အစဉ်အသင့်ရှိတဲ့အကြောင်းတုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မှာတော့လေထုညဉ့်ညံ့တဲ့အတွက်စာတင်ကြောင်းပေါင်း350ထက်မနည်းဒီကနေ့တောက်ကြနေမှာပိတ်လိုက်ရပါတယ်။လေထုညဉ့်ညံ့မှုကဆိုးဝါးလွန်းလာကြောင်းကျောင်းတွေပိတ်ထားရတဲ့အထက်မှာ9နှစ်တာအတွင်းမှာအများဆုံးဖြစ်ပါတယ်လို့ဘန်ကောက်မြို့တော်တာဝန်ရှိသူတွေကပြောပါတယ်။ခရိုင်32ခုမှာကျောင်းပေါင်း352ကျောင်းပိတ်ထားလိုက်ရတာဖြစ်ပါတယ်။ဘန်ကောက်မြို့တော်ရဲ့ကားလမ်းမတွေပေါ်မှာရင်အသွားလာတွေလျှော့ချဖို့ဘတ်စကားလိုမျိုးအများပြည်သူတည်ယူပို့ဆောင်မှုခီးစဉ်တွေကိုဒီသတင်းပတ်မှာတော့အခမဲ့စီးနင်းခွင့်ပေးမယ်ဆိုပြီးတော့ကြေညာထားပါတယ်။ကြာသပတေးနေ့ကလည်းရင်အသွားလာတွေလျှော့ချဖို့နောက်ပြီးတော့လူတွေကိုနေအိမ်ကပဲအလုပ်လုပ်ကြဖို့အာဏာပိုင်တွေကတိုက်တွန်းခဲ့ပါတယ်။ဒေသတွင်းတခြားနိုင်ငံတွေလိုပဲထိုင်းနိုင်ငံမှာနှစ်စဉ်ဒီလိုအချိန်ရောက်ပြီးဆိုရင်တောင်ယာခင်းတွေကအမိုက်တွေမီးရှို့လို့ထွက်လာတဲ့မီးခိုးငွေတွေနောက်ပြီးတော့မော်တော်ယာဉ်တွေရှိကထွက်လာတဲ့မီးခိုးတွေနဲ့ဆောင်းရာသီကာလလေအေးတွေပေါင်းဆက်ပြီးတော့ရာသီအလိုက်လေထုညဉ့်ညံ့မှုနဲ့မကြာခဏကြုံဆုံရတာဖြစ်ပါတယ်။ဒီကနေ့တောက်ကြနေမှာဆိုရင်တော့လေထုညဉ့်ညံ့မှုအဆင့်က PM2.5 ရှိပြီးတော့စည်ရင်နေအရဆိုရင်ကဘာပေါ်မှာလေထုညဉ့်ညံ့မှုကဘာအဆင့်9မှာဘန်ကောက်မြို့တော်ရှိနေတယ်ဆိုတာကိုဖော်ပြထားပါတယ်ရှင်။
ကီလိုမီတာထောင်နဲ့ချီအကွာအဝေးအထိပစ်ခတ်နိုင်တဲ့အမေရိကန်ရဲ့တိုက်ဖွန်မစ်ဆိုင်းဒုံးပစ်စင်တာတွေကိုလောလောဆယ်ဖိလစ်ပိုင်နိုင်ငံမှာပဲဆက်လက်ထားရှိတယ်လို့ဖိလစ်ပိုင်အစိုးရကပြောကြားလိုက်ပါတယ်။နိုင်ငံမြောက်ပိုင်းကလော့ဝ်လီတာစခန်းကနေလူစုံကျွန်းကို မစ္စိုင်းတုံးပစ်စင်တွေပြောင်းရွှေ့နေရချထားတယ်လို့ရိုက်တာသတင်းဌာနကဖော်ပြပြီးနောက်တည့်ရဖြစ်တဲ့ဒီကနေ့မှာလောလောဆယ်တော့ဖိလစ်ပိုင်မှာပဲထားအောင်မယ်လို့တမရရဲ့အမျိုးသားလူညိုရေးဆိုင်ရာအကြံပေးအက်ဒရာဒိုအာနိုကဒီကနေ့ဇန်နဝါရီလ24ရက်နေ့မှာပြောကြားခဲ့တာဖြစ်ပါတယ်။ဟိုးအရင်ကတည်းကရှိခဲ့တဲ့အမေရိကန်နဲ့ဖိလစ်ပိုင်ကြားကကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအရဖိလစ်ပိုင်ရဲ့စစ်ရေးအသင့်ဖြစ်ခိုင်မာတိုးတက်စေဖို့နဲ့ဒေသရင်းလုံခြုံရေးကိုအထောက်အကူဖြစ်စေဖို့အခုလိုတုံးပစ်စင်တွေကိုနေရာပြောင်းရွှေ့ထားတာဖြစ်တယ်လို့စစ်တပ်ပြောခွင့်ရကလည်းတိကျကြေညာချက်ထုတ်ပြန်ပါတယ်2024ခုနှစ်ဧပြီလမှာလုပ်ခဲ့တဲ့စီးရေးလက်ကျင့်မှုအတွင်းမစ်ဆိုင်းတုံးပစ်စင်တွေကိုဖိလစ်ပိုင်နယ်နိမိတ်မှာစတင်ထားရှိခဲ့တော့ကတရုတ်ကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်ခဲ့ပါတယ်ဒေသရင်းတက်မာမှုထိတဲ့ရင်ဆိုင်မှုတွေဖြစ်အောင်ဖိလစ်ပိုင်ကလုပ်တာလို့တရုတ်ကဆွဆွဲပါတယ်တောင်တရုတ်ပင်လယ်ကရေပြင်နယ်နိမိတ်တွေကိုတရုတ်နဲ့ဖိလစ်ပိုင်အကြားသူ့ပိုင်ကိုယ်ပိုင်အငင်းပွားနေကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတော့လေပြင်းတိုက်ခိုက်နေတဲ့ကြားကပဲမိသက်သမားတွေညလုံးပေါက်မီးဆက်ပြီးတော့နှိမ့်သက်နေကြရပါတယ်။လော့စ်အိန်ဂျလိစ်ကအနောက်မြောက်ဘက်ဝင်းကျင်ကတောင်တန်းတွေပေါ်မှာတော့ဇန်နဝါရီလ22ရက်နေ့ဗုဒ္ဓဖူးနေ့ကနေစပြီးတော့လောင်ကျွမ်းတဲ့မီးတွေကြောင့်ဒေသခံ5000ကျော်ဘေးလွတ်ရာကိုရွှေ့ပြောင်းကြပါလို့အာဏာပိုင်တွေကအရေးပေါ်ညွှန်ကြားခဲ့ရပါတယ်။မီးလောင်တဲ့အတွက်မီးခိုးနဲ့ပြာမုံတွေနောက်တခြားဖုန်တွေပါရောပြီးတော့လေထဲမှာပြန့်နှံ့နေတာကြောင့်ကျန်းမာရေးကောင်းတဲ့သူတွေတောင်သတိထားကြပါလို့ Los Angeles ခရိုင်ကျန်းမာရေးအရာရှိကပြောပါတယ်ဒီလိုမျိုးမီးတွေဖြစ်နေတာကြောင့် California ပြည်နယ်တက္ကသိုလ်နဲ့ဂလန်တက္ကသိုလ်မှာရှိတဲ့သူတွေဘေးလွတ်ရာကိုရွှေ့ပြောင်းမှုအရေးပေါ်ထုတ်ပြန်ထားပေမဲ့မနေ့ကြာသပတေးနေ့နေ့လယ်ပိုင်းတုန်းကတော့ပုံမှန်အတိုင်းပြန်ပြီးတော့ဖြစ်ခဲ့ပါတယ်American မုံတိုင်းခံမှန်းချက်ထုတ်ပြန်ရေးဌာနကတော့လေပြင်းအားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခိုက်နေပြီးတော့တချို့တောင်ကြားဒေသတွေမှာတနအီကို105မိုင်နှုန်းအထိရှိနိုင်နေဆိုပြီးတော့ခံမှန်းချက်ထုတ်ပြန်ထားပါတယ်။ပြည်내တွင်းကဒီအခြေပြုဘဏ်တွေဘက်ကတော့အခုလိုမျိုးမီးလောင်ကျွမ်းတဲ့သူတွေနဲ့ပတ်သက်ပြီးတော့လစဉ်ပေးဆောင်နေရတဲ့ငွေကြေးအကူအညီတွေကိုရပ်ပေါင်း90အထိစိုက်ငံ့ထားမယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီကချင်စီရေးပြိပခါကိုအရင်ဆုံးတင်ပြပေးကြပါတယ်။ကချင်ပြည်နယ်ဗမော်မြို့မှာဒီကနေ့မနက်ပိုင်းတုန်းက KIA ကချင်လွတ်မြောက်ရေးတပ်မတော်နောက်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာနေပါတယ်။အဓိကကတော့စစ်ကောင်စီတပ်အခြေစိုက်တဲ့စခန်းကြီးတွေရှိနေတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ဗမော်မှာဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲစစ်ကောင်စီဘက်က KIA ဌာနချုပ်လိုင်ဇာဘက်ကို drone ယာဉ်တွေနဲ့တုံးပြီးဘုံကျဲတိုက်ခိုက်နေပါတယ်။ရပ်ပေါင်း50လောက်ရှိလာနေပြီဖြစ်တဲ့ဗမော်တိုက်ပွဲစစ်ရေးနောက်ဆုံးအခြေအနေကိုငင်းချမ်းပြောပြပေးပါမယ်
။2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ကတည်းကစခဲ့တဲ့ဗမော်မြို့တိုက်ပွဲဟာဒီကနေ့မှပြန်လည်ပြင်းထန်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းယာယီငြိမ်သက်သွားခဲ့ပေမဲ့ဗမော်အခြေစိုက်အမှတ်21စစ်စင်ရေးကုကဲမှုဌာနချုပ်အမှတ်366အမြောက်တက်နဲ့အမှတ်236ချင်းမြန်တရင်စခန်းတွေနားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်း KIA ရှေ့တန်းတပ်ဖွဲ့ဝင်တွေနဲ့နှီးဆက်သူတူက VOA ကိုအခုလိုပြောပါတယ်
။ဒီမှာ6နာရီကျော်လောက်ကနေတိုက်ပွဲကပြင်းထန်ဖြစ်နေတယ်လို့ပြော။366ရဲ့27ရဲ့6ကတိုက်ရင်အပတ်တွေလေ။6က၄စီးတဲ့တင်းရယ်လို့6ကတက်လာရပြီးတော့တန်းကောင်းဆုံးဖြစ်သေးဘူးကွာ။ပြင်လေကြောင်းနဲ့ဘုံကျဲတောက်ဆောက်လုပ်နေတယ်လို့။အဲဂျုံးကလည်းလိုင်စာမျိုးဝင်းချင်ဘုံကျဲသွားတယ်ပြောတယ်
။ညနေပိုင်းလောက်အထိစစ်ကောင်စီတပ်ကဗမော်မြို့မှာလေကြောင်းကဘုံကျဲနေတဲ့အပြင်လက်နက်ကြီးနဲ့ drone တွေပါအသုံးပြုတိုက်ခိုက်နေတယ်လို့ KIA တပ်ဖွဲ့နဲ့နှီးဆက်တဲ့သူကပြောပါရယ် KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဗမော်မြို့မှာဒီနေ့တိုက်ပွဲတွေပြန်လည်ပြင်းထန်နေတာကိုအတည်ပြုပေမဲ့တန်ကြကားတချို့တင်းစီရမိတာကိုတော့အတည်မပြုသေးပါဘူ
းဒီမနေ့ပိုင်းကနဲ့ဗမော်ဘက်မှာတိုက်ပွဲတွေကျွန်တော်နည်းနည်းပြင်းထန်တဲ့သတင်းတွေကပါတယ်ဟုတ်ကဲ့ဟိုစောက27တို့သမယနေ့36လို့အဲ့ဒီအမြောက်တက်ပေါ့နော်366တစ်ချက်ကက96ပေါ့အဲ့ဒီမှာတက်ပွဲဒီဘုမပြင်းထန်တဲ့လို့အကြောင်းကြားလာပါတယ်တန်ချက်ကတော့ကိုတင်းနိုင်တယ်ဆိုတာလောက်တော့ဒီပြုတ်ပြောလို့တော့မရဘူးအမဲအဲ့ဒီမှာအချက်ကတော့ကုရုံချီမှာရောက်တယ်ဆိုတာကတော့ဒီကနေ့အကြောင်းကြားလာတာရှိပါတယ်ဒီစီတင်းနိုင်ဒီလားဆိုတာကတော့ကျွန်တော် confirm ပေးလို့မရဘူး
ဗမော်မျိုးဘက်တိုက်ပွဲပြင်းထန်နေချိန်မှာ KIA ဌာနချုပ်အလန်ဘွန်ဘတ်ကိုလည်းစစ်ကောင်စီက drone နဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်။လိုက်စာဘက်မှာဘုံကျဲတာကတော့ခုနဆက်နယ်ရီဝန်ကျင်လို့ပေါ့ကျွန်တော်ချင်းတော့တိကျတော့အမှုမမေ့တော့ဘူး။ဟိုလိုက်စာအလန်ဘွန်ဘက်မှာဘုံကတော့ကြားပါတယ်။ကျွန်တော်ကြားတာတော့နှစ်ခါကြားပါတယ်။ဘယ်မှာကြားတယ်ဆိုတော့တိကျတော့ကျွန်တော်လည်းမသိဘူးနော်။ ဟိုဒရုန်းနဲ့လာကြည့်တာတင်တယ်ဟိုလေကြောင်းတွေလင်ပြနေပြနာဝေးတယ်ရတော့မချရဘူ
းအထီးကိုက်ပျက်စီးအခြေအနေကိုတော့ तू မသိရသေးဘူးလို့လည်းပြောပါတယ်ဗမော်မျိုးတိုက်ပွဲသတင်းတွေကိုဖော်ပြနေတဲ့ဗမော်စကောက်တင်းလူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီဘက်ကဗမော်မျိုးတွေကရွှေကြီးနာနောင်ခိုနတ်မားနဲ့မင်းလာရက်ွက်တွေကိုဒီကနေ့လေကြောင်းကဆက်လက်တိုက်ခိုက်နေတယ်လို့ဖော်ပြပါတယ်ပြီးခဲ့တဲ့လတဲ့ဗမော်မှာတိုက်ပွဲစတင်ချိန်ကလေးကမြို့ကန်ပြည်သူအများစုဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ် KIA ကချင်လွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေဟာဗမော်နဲ့မန်စီမြို့ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါဗမော်မြို့ရဲစခန်းထွေအုပ်ယုံနဲ့စစ်ကောင်စီတပ်ကကာကင်းတချို့ကိုတိမ်းယူခဲ့ကြသလိုဒီလ၈ရက်နေ့မှာလဲမန်စီမြို့ကို KIA နဲ့ပူးပေါင်းတပ်တွေကတိမ်းယူထားပါတယ်ခင်ဗျာ
ဒါကတော့ကချင်ဘက်ကစစ်ရေးအခြေအနေကိုငြင်းငြမ်းပြောပြပေးခဲ့တာပါချင်းဆက်ပြီးတော့ချင်းပြည်နယ်မတူဘီဘက်ကလုံခြုံရေးအခြေအနေကိုတင်ပြပေးကြပါတယ်ချင်းပြည်နယ်မတူဘီမြို့မှာမြို့နယ်ပြည်သူအုပ်ချုပ်ရေးလဲပတ်နေပြီဖြစ်ပါတယ်။နောက်ပြီးတော့မြို့ပြန်လဲတည်ဆောက်ရေးအတွက်လည်းကြိုးပမ်းနေပါပြီလို့မတူဘီမြို့ကိုတင်ထားတဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ဒေသခံတွေကအခုချိန်မှာတော့မြို့ကိုပြန်လာပြီးတော့နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်နေပါတယ်။လက်ရှိချိန်မှာတော့ဒေသခံလူဦးရေရဲ့40ရာခိုင်နှုန်းလောက်ပြန်ရောက်ပြီလို့သူကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမျက်မျှတစင်အောင်ပြောပြပေးပါမယ်။
ချင်းပြည်နယ်မတူပီမြို့မှာရှိတဲ့စစ်ကောင်စီစခန်းတွေကိုပြီးခဲ့2024ခုနှစ်ဇွန်လကုန်မှာချင်းညီနောင်စစ်စင်ရေးဆိုပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။မြို့ပြန်လည်တည်ဆောက်ရေးကြိုးပမ်းခဲ့ပြီးမယ်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေနဲ့ထိုးစစ်တွေကြောင့်ဒေသခံတွေနေရာပြန်ရေးအခက်အခဲတွေလည်းရှိခဲ့ပါတယ်။အခုချိန်ထိမတူပီမှာဒေသခံ40ရာခိုင်နှုန်းလောက်သာပြန်ပြောင်းလာရောက်နေထိုင်ပြီးအများစုကမီဇိုရမ်ဘက်မှရှိနေတော့မယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တပ်မှုတူက VOA ကိုပြောပါတယ
်။မတူပီမြို့နယ်မှာအုပ်ချုပ်ရေးကိုပြန်ပြီးတော့ဖွဲ့စည်းထားတာကြီးဒီလေပတ်နိုင်အောင်အမျိုးမျိုးလှုပ်ဆောင်ထားတဲ့ဟာတွေရှိတယ်။ပထမဆုံးဥစားပြေးဖို့ကတော့ဒီစီဘေးရှောင်းတဲ့ပြည်သူတွေကိုကျွန်တော်တို့အမြန်ဆုံးပြန်လေရောက်ရှိနိုင်ဖို့ရန်အတွက်ကျွန်တော်တို့ဒီပထမဆုံးကြိုးပမ်းနေတယ်။လမ်းပန်းဆက်သွယ်ရေးကစားကျွန်တော်တို့ဒီကောင်းမှုအောင်ဒီပြည်သူဒီအလွေတကူတွားလို့ရအောင်ပြီးတော့မော်တော်ဆိုင်ကယ်ဒီအစကျွန်တော်တို့ကုန်သွယ်ရေးကစားဒီတပိုင်တန်တိုင်းစီးပွားရေးဒီလှုပ်လို့ရအောင်ကျွန်တော်တို့အခုကြိုးစားနေတယ်
။ဒေသခံတွေပြန်လေရောက်ရှိရေးကုန်သွယ်ရေးနဲ့နေထိုင်စားသောက်နိုင်ဖို့ဦးစားပေးဆောင်ရွက်နေပြီးတရားဥပဒေပိုင်းမှာတော့လက်ပတ်နိုင်ဖို့အချိန်ပေးရအောင်မင်းလို့သူကပြောပါတယ်။ဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေ၊ပညာရှင်တွေနဲ့တာဝန်ထမ်းဆောင်ဘူးသူတွေပြန်ပြီးတော့ရောက်မလာသေးချိန်မှာဒလိထုံးစံနဲ့အညီတရားရေးပိုင်းကိုအခုချိန်မှာဖြည့်ရှင်းဆောင်ရွက်ပေးနေတယ်လို့ပြောပါတယ်
။ပြည်နယ်ရဲ့ပြည်ထနာတွေကိုကျွန်တော်တို့ထုံးတန်းဒလိနဲ့အညီတရားစီရင်ရေးဆိုတာထက်လှုပ်တင်လှုပ်ထိုက်တဲ့ဟာတွေဥပဒေနဲ့ကျွန်တော်တို့ထုံးတန်းရမတူထုံးစံနဲ့ညီတဲ့တိတဲ့လူတွေကိုအဓိကဦးစီးဦးဆောင်ခိုင်းပြီးမှဒီလှုပ်နေရတာပေါ့ဆိုဒီဟာထက်ကြီးတဲ့ကိစ္စတွေကတော့ကျွန်တော်တို့ဒီတကက်ဥပဒေပညာရှင်တွေတကက်ဒီအရင်ကလို့ခွဲဖူးတဲ့ CDM တွေရောမြောက်လာနိုင်သေးတဲ့အတွက်ကြောင့်ဒီအဆင့်ထိတော့ကျွန်တော်တို့ကောင်းကောင်းဖွေးစည်းနိုင်တယ်လို့မရှိသေးပါဘူးပေါ့
မတူပီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ CDF မတူပီတပ်မဟာတပ်ဟာကြာကာလချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီ ICNCC နဲ့ချင်းညီနောင် CB တို့ရဲ့နိုင်ငံရေးစီးရေးလမ်းစဉ်တိုင်းအုပ်ချုပ်ရေးကာကွယ်ရေးနဲ့ပြည်သူဝန်ဆောင်မှုရန်တရားတွေမှာလက်ပတ်နိုင်အောင်ကြိုးပမ်းနေတယ်လို့ပြောပါတယ်
။အခုလက်ရှိမတူပီမှာကအုပ်ချုပ်ရေးကနှစ်ဖွဲ့နဲ့ဖြစ်နေတယ်။ချင်းလင်းကောင်စီလက်အောက်ကနေပြီးတော့လေပတ်တဲ့ဒီအုပ်ချုပ်ရေးရှိတယ်လို့ ICNCC ဆိုတဲ့အဖွဲ့ကနေဒီလေပတ်တဲ့ဟာရှိတယ်ကျွန်တော်တို့ကဒီနှစ်ဖွဲ့အသေးမှာကအဓိကတော့ဒီဟာဒီအလုံးအစဉ်ပြေလျှော့မွေ့အောင်ဖွင့်ရတဲ့တော့ကျွန်တော်တို့ဒီအဖွဲ့အစည်းနှစ်ခုကိုတဖွဲ့နဲ့ကျွန်တော်တို့အုပ်ချုပ်ရေးလေပတ်နိုင်အောင်တော့ကျွန်တော်တို့ကြိုးစားနေစေဖြစ်ပါတယ်နှစ်ဖွဲ့မဟုတ်ဘဲနဲ့တဖွဲ့အသေးနဲ့ရက်တည်နိုင်ပြီးမှဒါပူပေါင်းနိုင်ပြီဆိုရင်တော့ဒီထက်ကောင်းတဲ့ဒီစုပွင့်မှုဒီဒီတရားရေးပိုင်းဆိုင်ရာမှာတော်လကောင်းဖြူဖြူရေးပိုင်းတော်မှာပိုင်းမှာတော်လကောင်းကျွန်တော်တို့အများကြီးဒီထက်မကကောင်းတဲ့ဆောင်ရနိုင်ဖို့တော့ရှိလိမ့်မယ်ဟုတ်ကဲ့
မြို့ပြန်လဲတိစောက်နေတဲ့အချိန်ဖြစ်တာကြောင့်ပြန်ရောက်လာတဲ့ဒေသခံတချို့ရှိသလိုပဲတချို့ကဒေသရင်းအခြေအနေကိုလာရောက်ပြီးတော့စနေနာရမျိုးခဏပဲပြန်လာပြီးတော့အခြေအနေကြည့်ကြပါတယ်ချင်းပြည်နယ်မတူပီမြို့မှာရှိတဲ့စစ်ကောင်စီစခန်းတွေကိုပြီးခဲ့တဲ့2024ခုနှစ်ဇွန်လကုန်မှာတိုက်ခိုက်သိမ်းပိုက်ပြီးတော့စစ်ကောင်စီကင်းစင်နေမြေဖြစ်ချင်းတိုင်းသားလက်နက်ကိုင်အဖွဲ့တွေကကြီးညာခဲ့ပါတယ်မတူပီကိုသိမ်းလိုက်နိုင်တဲ့အတွက်ချင်းပြည်နယ်တောင်ပိုင်းနဲ့အိန္ဒိယနိုင်ငံချိတ်ဆက်လန်းရခိုင်ပြည်နယ်နဲ့ချိတ်ဆက်လန်းတွေကိုစစ်သိမ်းမှုနဲ့မကွေးတိုင်းရောနယ်ဘက်ကိုလည်းစစ်မျက်နှာတိုးချဲ့ဖို့အခွင့်အရေးရလာတာဖြစ်တဲ့အကြောင်းဒေသခံချင်းတိုင်းသားအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်
ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေမမျှတစေအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘန်ကောက်ကသတင်းပေးပို့ချက်တင်ဆက်ပေးကြပါမယ်မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေအကြောင်းကိုထဲထဲဝဝသိထားတဲ့ပညာရှင်အမီတာအချရာရေးတဲ့ကံကြမ္မာဆိုးတဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ဘာကြောင့်ဘလို့ကျဆင်းသွားရပါသလဲဆိုတဲ့စာအုပ်ကိုထိုင်းနိုင်ငံဘန်ကောက်မြို့တော်ကနိုင်ငံခြားသတင်းတောက်များအသင်း FCCT မှဒီကနေ့မိတ်ဆက်ခဲ့ပါဗျ။2021ခုနှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အကြောင်းလေးလာစမ်းစစ်ထားတဲ့စာအုပ်နဲ့ပတ်သက်ပြီးတော့စာရေးဆရာကိုရိုင်ဦးဆောင်ပြီးတော့ဆွေးနွေးခဲ့တာပါ။ဒီအကြောင်းမညွညွလွင်ဘန်ကောက်ကနေသတင်းပေးပို့ထားပါဗျ။
Good afternoon everybody.
မြန်မာပြည်ရဲ့အချို့အကွေတခုဟာ2025ဖြစ်မလားဆိုရဲဆွေးနွေးပြောဆိုပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့တော်ကနိုင်ငံခြားသတင်းတောက်များအသင်းမှပြုလုပ်ခဲ့ပါဗျ။မြန်မာပြည်ရဲ့လက်တလောဖြစ်ပေါ်ပြောင်းလဲနေတာတွေကိုတည်တည်ချာချာသူတေသနာပြုလေ့လာထားပြီးရှင်းပြပြောဆိုတဲ့စာရေးဆရာကတော့ဝါရှင်တန် DC မြို့တော်မှာရှိတဲ့ American တက္ကသိုလ် AU ရဲ့အထင်ကရပမောက္ခအမီတာအချာယဖြစ်ပါတယ်။သူဟာ American တက္ကသိုလ်နိုင်ငံတကာဝန်ဆောင်မှုများဌာနရဲ့အကြီးအကဲအာဆီယံနဲ့ Indo-Pacific လေ့လာမှုကမ္မကဋ္ဌအဖွဲ့ရဲ့နိုင်ငံဖြစ်တဲ့အပြင် UNESCO အဖွဲ့ကြီးရဲ့နိုင်ငံဖြတ်ကျော်စိန်ခေါ်မှုများရေးရာမှာလည်းနိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုနည်းလမ်းကိုတော့ဒီဆွေးနွေးပွဲအပြီး VOA ကိုအခုလိုပြောပြပါမယ်
။ Well the best solution for Myanmar is to
have မြန်မာနိုင်ငံအတွက်အကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းကတော့အားလုံးလက်ခံနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်တစ်ခုပါပဲ။နိုင်ငံရေးလမ်းစဉ်တစ်ခုချမှတ်ပြီးစစ်တပ်ကိုနိုင်ငံရေးမှာမဆွတ်ဖက်အောင်လုပ်ရပါလိမ့်မယ်။ဖွဲ့စည်းပုံအခြေခံဥပဒေသစ်အနေနဲ့ Federal Democracy ကိုအခြေခံရပါမယ်။လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲကိုဖော်ဆောင်စည်းနိုင်ရမှာပါ။စစ်တပ်ရဲ့နိုင်ငံရေးမှာလွှမ်းမိုးနေတာတွေကိုလုံးဝဖယ်ရှားဖို့လုပ်ရမှာပါ။ဒါကမလွယ်ပါဘူး။ဒါပေမဲ့မဖြစ်နိုင်တာမဟုတ်ပါဘူး။ဒီစီမံချက်ထားပြီးလှုပ်ဆောင်ရမှာပါလို့ပြောဆိုသွားတာ
goal that we should all work towards
ဒီဆွေးနွေးချက်တွေမှာမြန်မာနိုင်ငံရဲ့ကွဲပြားခြားနားတဲ့တိုင်းရင်းသားဒေသတွေရောနိုင်ငံရေးအဖွဲ့အစည်းတွေမှာပါဒီမိုကရေစီတိုင်းပြည်ဆိုတာတဲ့လူအခွင့်အရေးကိုလေးစားလိုက်နိုင်တဲ့အတိုင်းဝိုင်းဖြစ်ဖို့လိုအပ်တာကိုလည်းအခုလိုရှင်းပြပါမယ
် I think it's not impossible under the after all the bloodshed and all the changes that have happened
Federal Democracy ပြောင်းစုဆိုတာကမဖြစ်နိုင်စရာမရှိပါဘူး။အပြောင်းလဲတွေအတွက်အများကြီးတွေးမြေကြခဲ့ရတာတွေကိုလူတွေကနားလည်ခဲ့ပါပြီ။ဒါကြောင့်တိုင်းပြည်အရေးမှာဒါမျိုးတွေပြန်မဖြစ်ချင်တော့ပါဘူး။ကန့်သက်ချက်တွေခက်ခဲတာတွေရှိပေမဲ့အစွန်းရောက်တာတွေမလုပ်တော့ဘဲစစ်တပ်အုပ်ချုပ်တာမျိုးကနေအပြောင်းလဲဖြစ်အောင်လုပ်ရမှာပါ။2008အခြေခံဥပဒေမျိုးနဲ့စစ်တပ်က25ရာခိုင်နှုန်းဆိုတာမျိုးတွေမရတော့ပါဘူး။အရေးကြီးတာကစစ်တပ်ဟာမြေပြင်မှာတို့ရှုံးနေနေတယ်အရာရှိကြီးတွေအပါအဝင်တက်ကိုစွန့်ခွာထွက်ပြေးနေရသူတွေများပြားနေတယ်ဆိုတာကိုနားလည်အောင်လုပ်ရမှာပါအပြောင်းလဲလုပ်ကိုလုပ်ရမယ်ဆိုတာကိုလက်ခံလာအောင်လုပ်ရမှာဖြစ်ပါတယ်နိုင်ငံရေးကိစ္စတွေမှာဝင်မရှုပ်ဘဲအကျင့်ပြက်ခြားစားရမရှိတဲ့စစ်တပ်မျိုးဖြစ်အောင်ပြန်လုပ်လို့ရပါတယ်အချိန်ကြာပြီးခက်ခဲနိုင်ပေမဲ့ဒီစီမံချက်မဖြစ်နိုင်ဘူးဆိုတာမဟုတ်ပါဘူးလို့ပြောဆိုသွားတာ
ပါIt'll take a long time. It's not going to be easy, but that doesn't mean we should not have that goal.
မြန်မာနိုင်ငံဟာတိုင်းသားပေါင်းစုံနဲ့လက်နက်ကိုင်အဖွဲ့တွေမျိုးစုံရှိနေတယ်လို့ဒေသအသီးသီးမှာကွဲပြားခြားနားတာတွေအပေါ်မှာလည်းအခုလိုရှင်းပြပါတယ
် Complete unity is impossible
ပြည်စုံနဲ့စည်းလုံးညီညွတ်မှုဆိုတာမဖြစ်နိုင်ပါဘူးဘယ်နိုင်ငံမှလုံးဝညီညွတ်တာမျိုးမရှိပါဘူးကွဲပြားခြားနားတာတွေပဋိပက္ခတွေရှိနေတာတောင်အကြမ်းဖက်နည်းနဲ့ဖြေရှင်းတာကိုလက်မခံနိုင်ပါဘူးအကောင်ဆုံးနည်းလမ်းကတော့ညှိနှိုင်းဆွေးနွေးမှုတွေရွေးကောက်ပွဲတွေနဲ့အပြေရှားရမှာပါအကြမ်းဖက်နေနေမယ်ဆိုတဲ့အတွေးခေါ်တွေကိုပြောင်းရပါလိမ့်မယ်စိတ်ဆူးနှစ်တွေချီပြီးအလုံးမဖြစ်တာကိုကျွန်တော်တို့မြင်ခဲ့ပြီးပါပြီမမအများစုရောတခြားလူနည်းစုတွေသာမကလူကြီးလူငယ်မျိုးဆက်ပေါင်းစုံဟာအသည့်တရားတည့်ရလာဖို့လက်တွဲညှိနှိုင်းဖြည့်ရှင်းချရမှာပါဒါကမြန်မာပြည်မှာအရင်ကမဖြစ်ခဲ့ဘူးလို့ကျွန်တော်အနေနဲ့နည်းနည်းတော့တန်မြတ်ရှိပါတယ်။ဒါပေမဲ့အခုအရာအလုံးကပြိုကျပျက်စီးနေပြီးဒီလိုအလုံးစုံပြတ်သုံးတာမျိုးဘယ်သူမှမလို့ကျင်ပါဘူး။ဒါကြောင့်ပြင်ပနိုင်ငံတွေဖြစ်တဲ့တရုတ်၊ရုရှား၊စတာတွေကပါပံ့ပိုးလှုပ်ဆောင်ပေးရမှာပါလို့ပြောခဲ့တာပါ
။
မြန်မာနိုင်ငံရဲ့အလားအလာဟာအလင်းမြန်ပြောင်းလဲနေတဲ့အကြောင်းအထူးသဖြင့်စစ်စဲမပြတ်တွန်းလှန်သူတပ်ဖွဲ့တွေကြောင့်ပြောင်းလဲလာတဲ့စစ်ကောင်စီရဲ့အနေအထားရွေးကောက်ပွဲရဲ့အလားအလာနဲ့အာဆီယံရဲ့အခမ်းအနားတရုတ်အိန္ဒိယအမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့စွမ်းအားစတာတွေကိုလည်းဒီပွဲမှာအလေးထားပြောဆိုခဲ့တာပါသူဟာ2021ဖေဖော်ဝါရီလကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့မှုအကြောင်းလိလာဆန်းစစ်ထားတဲ့ကံကြမ္မာဆိုးတဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ဘာကြောင့်ကျရှုံးသွားရသလဲဆိုတဲ့စာအုပ်ကို2023ကရေးသားထုတ်ဝေခဲ့တာလည်းဖြစ်ပါတယ်ရှင
်ဒါကတော့ဗန်ကောက်မြို့တော်ကနေမတ်ညိုညိုလင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါတယ်အိန္ဒိယသမုတ်တရားတွေကနိုင်ငံတွေမှာတရုတ်နိုင်ငံကတိုးချဲ့ပြီးတော့ခြေကုပ်ယူလာနေတာတွေကိုအရှိန်ဟုန်မြင့်ပြီးတော့တံပြန်သွားဖို့အတွက်အိန္ဒိယနိုင်ငံကစစ်သင်္ဘောအသစ်3ဇင်းမကြသေးခင်ကပဲတရားဝင်ကြေညာလိုက်ပါတယ်ဟိမဝန္တာဒေသကနှစ်နိုင်ငံနဲ့ဆက်အငင်းပွားမှုအပေါ်မှာအိန္ဒိယအစိုးရဘက်ကအချိန်အတော်ကြာကလေးကအာရုံစိုက်ခဲ့ပေမဲ့လည်းတရုတ်နိုင်ငံရဲ့ကြီးမားတဲ့ရေတပ်အင်အားကအိန္ဒိယနိုင်ငံအတွက်တော့လုံခြုံရေးအရာစိုးရိမ်စရာဖြစ်လာခဲ့ပါတယ်။ဒါကြောင့်မို့လို့သူ့ရဲ့ရေတပ်စွမ်းအားကိုတိုးချဲ့ဖို့ဖြစ်လာစေတာပါ။ Anjana Patricia New Delhi မြို့တော်ကနေသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါမယ်။
အိန္ဒိယရေတပ်ကမကြာခင်ကရေဒါနဲ့မဖမ်းနိုင်တဲ့စစ်သင်္ဘောတစ်စင်းတိုက်ခိုက်ရေးရင်ငုံသင်္ဘောတစ်စင်းနဲ့ဒုံးကျည်ဖြတ်သင်္ဘောတစ်စင်းတို့ကိုတရားဝင်ကြေညာပြီးတော့အစတင်အသုံးပြုလိုက်ပါတယ်။အဲ့ဒီသင်္ဘောတွေဟာအိန္ဒိယကလာမဲ့ဆယ်စုနှစ်တွေအတွင်းသူတို့ရေတပ်ထဲမှာထပ်တိုးဖို့စီစဉ်ထားတဲ့စစ်သင်္ဘောဓာစင်နဲ့ခြိတဲ့အထဲမှာပါတဲ့သင်္ဘောတွေဖြစ်ပါတယ
်။ About 40 warships are likely to be commissioned over next few years.
လာမယ့်နှစ်အနည်းငယ်အတွင်းစစ်သင်္ဘောအဆင့်40လောက်ကိုထပ်တိုးအသုံးပြုလာနိုင်ခြေရှိပါတယ်။ဒါကအရေးအတွက်အဖြစ်တိတိသားသားကိုတိုးလာတာပါ။ဒါအပြင်အရေးအချင်းအဖြစ်လည်းအိန္ဒိယရေတပ်ကအသုံးပြုနေတဲ့စစ်သင်္ဘောတွေဟာနည်းပညာအရလည်းအလွန်အဆင့်မြင့်သလိုအရေးအသွေးလည်းကောင်းပြီးတန်ဖိုးလည်းအလွန်များပါတယ်
။အိန္ဒိယသမုဒ္ဒရာဒေသဟာနိုင်ငံကအင်အားပြိုင်ဆိုင်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်လာနေတာနဲ့အမျှအိန္ဒိယရေတပ်ကိုအင်အားဖြည့်တင်းဖို့ကထိတ်တန့်ဦးစားပေးဖြစ်တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးရနက်စင်ကပြောပါတယ်တရုတ်နိုင်ငံကအိန္ဒိယရဲ့အိန္ဒိယနိုင်ငံတွေမှာတိဆောက်လာနေတဲ့အခြေခံအဆောက်အအုံစီမံကိန်းတွေကြောင့်တရုတ်နိုင်ငံဟာအိန္ဒိယနိုင်ငံရဲ့ကန်ယူရန်နားကိုပို့ပြီးတော့နီးကပ်လာနေတယ်ဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲအိန္ဒိယဆိုရကသူတို့ရဲ့ရေတပ်အင်အားကိုတိုးချက်တိဆောက်လာနေတာဖြစ်တယ်လို့စီးရေးသုံးသပ်သူတွေကပြောပါတယ
် The Chinese Navy has very good relations with Myanmar.It has access to
တရုတ်ရေတပ်ကမြန်မာနိုင်ငံနဲ့အရန်ကောင်းတဲ့ဆက်ဆံရေးရှိပါတယ်။ဒါပြင်တိရီလေကနိုင်ငံကဟမ်ပန်တိုတာစစ်ကမ်းကိုလည်းအသုံးပြုလို့ရသလိုအာရေဗျပင်လယ်ထဲကပါကစ္စတန်နိုင်ငံရဲ့ဂွာဒါစစ်ကမ်းနဲ့လည်းချိတ်ဆက်ဆောင်ရွက်တာတွေနိနိကကလှုပ်ဆောင်နေပါတယ်။ဆိုတော့အိန္ဒိယနိုင်ငံဘေးပတ်လယ်ကိုတရုတ်ကဝိုင်းထားသလိုဖြစ်နေပြီးအိန္ဒိယကဒါကိုသူ့ရဲ့ရေတပ်အင်အားကိုတိုးချဲ့ပြီးခြေဖြတ်ဖို့ကြိုးစားတာဒါမှမဟုတ်အ ਨੇ ဆုံးတော့တံပြန်ဖို့အတွက်အာရုံစိုက်လာနေတာဖြစ်ပါတယ်။
ဒါမဲ့တရုတ်ရေတပ်ကကမ္ဘာမှာစစ်သင်္ဘောအရေးအတွက်အများဆုံးဖြစ်တာကြောင့်ဒီစိန်ခေါ်မှုကလွယ်ကူတဲ့စိန်ခေါ်မှုတော့မဟုတ်ပါဘူ
း The Chinese have expanded their navy exponentially and continue to do
တရုတ်နိုင်ငံကသူတို့ရဲ့ရေတပ်ကိုအစာပေါင်းများစွာအလင်းမြန်တိုးချဲ့ခဲ့ပြီးဆက်ပြီးတော့လည်းလုပ်နေပါတယ်သူတို့ကအိန္ဒိယရေတပ်ထက်ကိုရေပေါ်မှာရောရေအောက်စစ်တီအင်အား၄ဆခွဲလောက်ပုံများတဲ့အတွက်ဒါကအိန္ဒိယရေတပ်အတွက်တော့စိုးရိမ်စရာအချက်ဖြစ်ပါတယ်
အိန္ဒိယနိုင်ငံဟာဟိမဝန္တာဒေသမှာတရုတ်နဲ့ပါကစ္စတန်နိုင်ငံတွေနဲ့ဆယ်စုနှစ်နဲ့ချီနယ်မြေပိုင်ဆိုင်မှုတွေအငင်းပွားခဲ့တာကြောင့်သူတို့ရဲ့ကြီးတက်ကိုတိဆောက်ဖို့ပဲနှစ်ပေါင်းများစွာအာရုံစိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းလောက်ကအိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးနေစဉ်သွားနေရတာကြောင့်အိန္ဒိယနိုင်ငံရဲ့နိုင်ငံရေးနဲ့စစ်ဖက်ခေါင်းဆောင်တွေအတွက်တော့အိန္ဒိယသမုဒ္ဒရာရည်တန်းကြောင်းကဦးစားပေးဖြစ်လာနေပါတယ်
။ India sustenance is completely dependent on Indian Ocean.So Indian Ocean is
အိန္ဒိယရဲ့ရေရှည်ရည်တည်ရှင်သန်နိုင်ရေးကအိန္ဒိယသမုဒ္ဒရာကိုလုံးဝမှီကိုအားထားနေရတာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယသမုဒ္ဒရာဟာလုံးဝအရေးပါပြီးအဲဒါကြောင့်အိန္ဒိယနိုင်ငံအနေနဲ့လွတ်လပ်စွာသွားလာလို့ရဖို့လိုပါတယ်။ကျွန်တော်တို့ရဲ့သင်္ဘောတွေအိန္ဒိယသမုဒ္ဒရာထဲမှာဘယ်သူကမှအတားအဆီးမရှိဘဲလွတ်လပ်စွာသွားလာနိုင်သင့်ပါတယ်
။အိန္ဒိယနိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံဖြစ်ဖို့ကြီးမားတာကြောင့်သူတို့ရဲ့ရေတပ်အင်အားကိုတိုးချဲ့ဖို့လုံးဆောင်နေရလဲဖြစ်ပါတယ်ဝန်ကြီးချုပ်မိုဒီကတော့အိန္ဒိယနိုင်ငံအနေနဲ့လုံခြုံစိတ်ချပြီးတာယာဝါပြောတဲ့ Indo-Pacific ဒေသဖြစ်လာဖို့အကူအညီပေးတော့မှာဖြစ်တယ်လို့သင်္ဘောတွေကိုရေးချတဲ့အခမ်းအနားမှာပြောပါတယ
် आज भारत पूरे विश्व
အိန္ဒိယနိုင်ငံကိုအခုအခါမှာယုံကြည်အားကိုးလို့ရတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့မိတ်ဖက်နိုင်ငံအဖြစ်နဲ့တကမ္ဘာလုံးကအထူးသဖြင့်ကမ္ဘာတောင်ပတ်ချမ်းနိုင်ငံတွေမှာအသိအမှတ်ပြုလာနေကြပါတယ
်။ပင်လယ်ရေကြောင်းဘေးကင်းလုံခြုံမှုပုံမရှိတာဇေဖို့အတွက်အိန္ဒိယနိုင်ငံဟာတခြားရေသက်တွေနဲ့လည်းတွဲပြီးတော့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့လှုပ်လာနေပါတယ်။အိန္ဒိယနိုင်ငံဟာအခုလအတွင်းပြည်ထောင်နိုင်ငံကဥဆောင်ပြီးတော့တခြား၉နိုင်ငံနဲ့အတူပူးတွဲလှုပ်ဆောင်ခဲ့တဲ့ဒီအိန္ဒိယသမုဒ္ဒရာနဲ့ Pacific သမုဒ္ဒရာကြားကစီးရေးချင်းမှုမှာလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့youtube.com/voebermis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE American အသံရဲ့2025ခုနှစ် January 24ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနာဆင်ကြရပါမယ်ရှင်ဒီသတင်းပတ်မှာတော့အမျိုးသမီးစိတ်ကျန်းမာရေးနဲ့ငြိမ်းချမ်းရေးအကြောင်းကိုအဓိကတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံတဝန်းကစစ်ဘေးဒဏ်သင့်တဲ့ဒေသတွေမှာစစ်ကြောင့်ဖြစ်တဲ့စိတ်ဒဏ်ရာတွေနဲ့စိတ်ကျန်းမာရေးပြဿနာခံစားရသူတွေပိုများလာပေမဲ့ဒါကိုဂရုတစိုက်ကုသပေးနိုင်တဲ့အခြေအနေနောက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေကတော့အားနည်းလွန်းနေတယ်လို့အမျိုးသမီးအဖွဲ့တွေကထောက်ပြပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီရက်ပိုင်းကျင်းပနေတဲ့သရုတ်ဒအချိန်မြောက်စိတ်ကျန်းမာရေးညီလာခံဆိုင်ရာညီလာခံမှာတော့ဒီအခြေအနေတွေကိုထောက်ပြဆွေးနွေးသွားဖို့ရှိပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်နေကြတဲ့ကယင်းဤအမျိုးသမီးအစည်းအရုံးဥက္ကဋ္ဌမော်ဖရေးမြာနဲ့မြန်မာနိုင်ငံအမျိုးသမီးတပ်ပကအထွေထွေအတွင်းရေးမှူးနော်ခင်စန်းထွေးတို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ပေးထားပါဗျာ
မင်္ဂလာပါမော်ဖရီးမြာနော်ကင်ခင်စန်ထွေအခုလိုအမျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ဆိုတော့ဒီကနေ့ကတော့လေအဓိကကဟိုကျွန်မသိထားတာကအခုဒီထိုင်းနိုင်ငံချင်းမိုင်မြို့မှာပေါ့နော်ဒီဇန်နဝါရီလ23နဲ့24ရက်နေ့မှာMental Health Conference ပေါ့လေဒီစိတ်ကျန်းမာရေးနဲ့ပတ်သက်တဲ့ညီလာခံတရက်၄ချိန်မြောက်နှစ်ပတ်လည်ကျင်းပတယ်လို့လည်းသိရပါတယ်ဆိုတော့ဒီညီလာခံမှာဒီဆွေးနွေးပွဲမှာဒီမြန်မာနိုင်ငံအမျိုးသမီးအဖွဲ့အစည်းအနေနဲ့လည်းဝင်ပြီးတော့ဆွေးနွေးမယ်လို့သိရတယ်ဒီထဲမှာမော်ဖရေးမြာရောနော်ခင်စန်ထွေရောပါဝင်ပြီးတော့မှဆွေးနွေးမယ်လို့လည်းသိရတယ်ဆိုတော့ဒီဆွေးနွေးမယ်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့လေပြောပြနိုင်သလောက်ပြောပြပေးပါအပြင်ကိုကျွန်မသိချင်တာလေးတွေလည်းဒီမှာပေါ့နော်အမျိုးသမီးတွေအနေနဲ့ဒီစိတ်ကျန်းမာရေးဆိုင်ရာကိစ္စတွေမှာဘာတွေများဆောင်ရွက်နေတယ်လဲဆိုတော့အဓိကမေးချင်တာဖြစ်ပါတယ်ဆိုတော့အရင်ဆုံးဒီဆွေးနွေးပွဲမှာအဓိကဘာတွေဆွေးနွေးဖို့ရှိတာလဲရှင်ပြောပြပေးပါလား
โอเคရှင်ဒီချင်းမိုင်မှာလုပ်မဲ့ဒီ mental health ပေါ့เนาะစိတ်ကျမရေးဒီညီလာခံလို့ပဲပြောဒီ conference မှာဆိုလို့ရှင်ဒါ in person လည်းဟုတ်တယ် hybrid တော့ဟုတ်တယ်ဆိုပေမဲ့ကျမတို့က in person ပါပြီးတော့မှဆွေးနွေးသွားမဲ့ထဲမှာပါတယ်ပေါ့เนาะအကြီးကားကကြတော့ကျမတို့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအနေအထားဒီလက်နဲ့ကိုင်ပဋိပက္ခကာလတွေအတွင်းမှာဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှဒီအမျိုးသမီးတွေအထူးသဖြင့်ပေါ့เนาะဒီ IDP camps မှာပဲပြောဒုက္ခသည်စခန်းတွေမှာပဲပြောတကယ်ဒီပဋိပက္ခကာလထဲမှာရှိနေတဲ့လူထုတွေရဲ့စိတ်ကြမ်းအရင်းနဲ့ပတ်သက်ပြီးတော့မှဒီအမျိုးသမီးတွေအဖွဲ့အစည်းတွေအနေနဲ့ဘာတွေလှုပ်ဆောင်မှုတွေရှိနေတယ်လဲပြီးရင်စိတ်ကြမ်းအရင်းလို့ပြောတဲ့အခါကျလို့ရှိရင်ကျမတို့မြန်မာနိုင်ငံအနေထားရပေါ့နော်ဘယ်လောက်ထိကျမတို့ address လုပ်နိုင်ပြီလဲဘယ်လောက်ထိကျမတို့ပံ့ပိုးမှုတွေကူညီမှုတွေလုပ်နိုင်ပြီလဲပြီးတဲ့အခါကျဘာတွေလိုအပ်နေလဲဆိုတဲ့ဟာကိုကျမတို့ကတကယ်မြင့်ပြင်မှာဟို account ထဲပေါ်ပေးနေတဲ့သူတွေအနေနဲ့တကယ်ဒီလူခွင့်ချုပ်ဖောက်မှုတွေအများကြီးကြားထဲမှာရှင်းတန်ပြီးတော့မှရည်တည်နေရတဲ့ပြည်သူတွေနဲ့ရှိနေတဲ့သူတွေအနေနဲ့ကျမတို့မြင်တာလေးတွေကျမတို့တွေ့တာလေးတွေကိုကျမတို့ထောက်ပြပြောဆိုမှာဖြစ်တယ်။နောက်တစ်ခုကကျတော့ဒီစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့မှဘယ်လိုပံ့ပိုးဆောင်ရွက်မှုတွေကိုလှုပ်ဆောင်တင်တယ်ဆိုတဲ့ဟာမျိုးကိုကျမတို့ကဒါဟို recommendation ပေးတဲ့ပုံစံမျိုးနဲ့ဆွေးနွေးသွားမှာရှိပါတယ်ရှင်
။ Okay ပါ။ဆိုမြန်မာနိုင်ငံမှာကလက်ရှိခြေအနေမှာကဒီအနာသိမှုနောက်ပိုင်းအားစလို့ပေါ့နော်နိုင်ငံကြီးအကျက်တဲတွေနဲ့အပြင်ကိုဒီလက်နက်ကင်ပြပကတွေတိုက်ပွဲတွေကလည်းပို့ပြီးတော့ပြင်းထန်လာတဲ့အခါမှာဒီရဲ့နောက်ဆက်တွဲစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့နော်စစ်ပီးဒုက္ခတွေကြားမှာပဲပြောကလေးငယ်တွေအမျိုးသမီးတွေအများကြီးခံစားကြုံတွေ့ကြရပါတယ်ဒီကိစ္စကိုဒီစိတ်ပိုင်းဆိုင်ရာ ထိခိုက်မှုတွေပေါ့နော်အခုအချိန်မှာအာယုဆိုင်လုပ်ဖို့အတွက်ကရောဘလောက်ထိရေးကြီးနေတယ်လဲဒီစိတ်ပိုင်းဆိုင်ရာအမျိုးသမီးတွေကြုံတွေ့ခံစားရတဲ့အခြေအနေရအခုအချိန်မှာဘလောက်ထိများဆူဆူဝါကြုံနေရတဲ့အဆင့်ကိုရောက်နေပြီလို့ရောပြောလို့ရမယ်မော်ဖရီးမြပြောပြပေးမလားရှင်
ဟုတ်ကဲ့အဲကျေးဇူးပါဆိုတော့ကျမတို့ဒီအစောပိုင်းဆီမနော်ခေဆက်ထွေးပြောတဲ့လိုမျိုးပဲအဓိကကျမတို့ဒီနိုင်ငံရေးပဋိပက္ခလက်နဲ့ကင်ပဋိပက္ခကြားကအဓိကဟိုပို့ပြီးတော့မှဒဇကဖြစ်ခံရတာကအမျိုးသမီးတွေကလေးတွေတဲကြီးရွယ်ဦးတွေဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့အဖွဲ့အစည်းအနေနဲ့ဆိုလို့ရှိရင်လည်းဒါဟိုဒီစီချောင်းစကားတွေမှာဆိုလို့ရှိရင်နေ့တကူကအလုံးလုံးနေကြတဲ့ခါမှာပို့ပြီးတော့မှအမျိုးသမီးတွေကလေးတွေနဲ့ထိတွေ့မှုပုံများတယ်ပေါ့နော်ဆိုတော့ဒီနိုင်ငံရေးပဋိပက္ခတဖန်ပြတ်ဖြစ်လာတဲ့ခါမှာကျမတို့လူထုရဲ့အခြေအနေကပို့ပြီးတော့မှအရေးဆိုးဝါးမှုတွေကြုံတွေ့ရတယ်ပေါ့နော်ဆိုတော့ဒီစေချမ်းမရေးပဋိပက္ခရဲ့အဆင်မပြေမှုကြောင့်ဘလောက်ထိဖြစ်လာလဲဆိုတဲ့အခါကျတော့ဒီမိသားစုအတွင်းမှာဆိုလို့ရှိရင်အများအပြားတတိမမွားကနေစပြီးတော့မှဟိုစိတ်အဆင်မပြေဘူးပေါ့နော်တခုခုဆိုလို့ရှိရင်တို့မှကဟိုသွားလာမှုလွလွလပ်လည်းမရှိဘူးအလောက်ကိုင်လည်းမရှိဘူးဆိုတော့ဒီနေရာကိုပဲဟိုဒီလေးနှစ်ကျော်နေလာတဲ့အခါမှာစပီစီမှုကအများများလာတယ်ဗောနော်နောက်တစ်ခုကကြတော့ဒီသူတို့ရဲ့ OA တွေဆိုလို့ရှိရင်လည်းအကုန်လုံးမိထဲပါသွားလို့မျိုးမိသားစုတွေဆိုလို့ရှိရင်တချို့ဒီတိုက်ပွဲတွေထဲမှာတဲပါသွားတာမျိုးတွေပြလို့ရှိရင်လေလာကျဲလို့ထိခိုက်ဒဏ်ရာရတာမျိုးတွေသူတို့ရဲ့မျက်စိရှေ့မှာဆိုလို့ရှိရင်ဟိုအရဆရာမရှိအောင်တည်ကြည်ပျက်စီးတာမျိုးတွေဒီလိုမျိုးဗောနော်တွေ့ရတဲ့ခါမှာဆိုလို့ရှိရင်သူတို့စိတ်ဒဏ်ရာတချက်ကအရင်ဆိုးရတဲ့ခါကျတော့တချို့အမျိုးသမီးတွေဆိုလို့ရှိရင်စိတ်ကိုဘယ်လိုပြောမလဲပုံမှန်မဟုတ်တော့ဟိုအိမ်မဲရောင်ပြီးတော့ထပ်ပြေးတာမျိုးတွေလားအိမ်မဲရောင်ပြီးတော့မှစကားဟိုထပ်ပြောတာမျိုးတွေလားတချို့ဆိုလို့ရှိရင်ဟိုအတန်ကြားတာနဲ့တခုခုဒေါ်ဟိုပါပေါ့နော်အိုးခွဲပကတာကြားတာနဲ့ဆိုတခုလက်နေတဲ့ဟာမျိုးတွေပေါ့အတိပိလဲတာမျိုးတွေကစအတန်ကကြားတာနဲ့ဒါလေလာပြီးအဲ့လိုဟာမျိုးတွေပေါ့နော်ဆိုတော့ဒါကပုံမှန်မဟုတ်တော့တဲ့အနေထားမျိုးမှာတော်တော်လေးစိတ်တန်ရရတယ်ဆိုတော့ဟာမြေတာထစ်တာဖြစ်တယ်နောက်တစ်ခါကြတော့အခုနောက်ပိုင်းဆိုလို့ရှိရင်ပူဆိုးဝါလာတာကကိုကိုကိုအစိုးစီရင်မှုတွေလည်းတချို့ရှိလာတယ်ပေါ့နော်နောက်တစ်ခါကြတော့ထပ်ဖြည်းဒီကိုကိုတဲအမျိုးသမီးတွေဆိုလို့ရှိရင်ဒါကလည်းစီပတိပခနဲ့အရင်ဆက်နွယ်တယ်လို့ကျမတို့အမျိုးသမီးတွေကလည်းတုတ်တာတယ်ဘာလို့ဆိုလို့ရှိရင်တချို့ဆိုလို့ရှိရင်ကိုကိုနှုတ်ပေါ့နော်နှစ်လသုံးလနဲ့ကိုကိုပြက်ကြတာမျိုးတွေပြီးလို့ရှိရင်ကိုကိုရစ်မွေးခါနေ့ထိအပိုက်ထဲမှာပဲကလေးတိတ်ဆုံးမှုတွေမွေးဖွားလာတာမျိုးတွေကလည်းအရေးကထဲပိုကြေကြေပြပြကျမတို့ခင်လို့နေနေဆိုလက်လက်မိလာနေပေါ့နော်ဆိုတော့ဒါကတော့အဓိကအလက်ရှိမြန်မာနိုင်ငံနေထားကဒီကျမရေးပိုင်းဆိုင်ရာမှာလေးနီးကျော်ရှိလာပြီဖြစ်တဲ့ကြောင့်မို့တော်တော်လေးတော့ကူတမှုတွေအများကြီးလိုအပ်တယ်တို့ပေမဲ့အမြင်ပြမှာတကယ်လက်တွေ့ပြန်ပြီးတော့မှဒီစိတ်ကျမရေးပိုင်းဆိုင်ရာကဆေးဝါးနဲ့ကူမဖြစ်တာမဟုတ်ပဲနဲ့တခြားစိတ်ပိုင်းဆိုင်ရာမြစ်တည်ပေးရမယ့်ခွန်အာပေးရမယ့်စကားမျိုးတွေသူတို့နဲ့အတူရက်တည်ပြီးတော့မှကိုချေးစာမှုတွေသူတို့နဲ့ရှိနေပါတယ်ဆိုတော့ပေါ်ပြရမယ့်ဟာမျိုးတွေအများကြီးလိုအပ်တယ်ပေါ့နော်ဆိုတော့ဒီဟာမျိုးတွေကလည်းတော်တော်များများကဟိုစီးရေးကိုပဲပို့အားတာပြီးတွားနေရတဲ့ခါမှာဒီလိုဖြစ်နေတဲ့ပြဿနာတွေကတော်ရတာယူနဲ့စနစ်တကျမလုံနိုင်သေးဘူးပေါ့နော်ဆိုတော့ဒါအများကြီးရှေ့ဆက်မှာလည်းကျွန်တော်တို့ပို့စူးစမ်းပြီးတော့မှလုပ်ဖို့လိုအပ်တယ်လို့ကျွန်မမြင်တယ်ပေါ့နော်ဟုတ်
โอเคပါကျွန်မနားလေတာကတော့အားလုံးကိုချုပ်ပြီးတော့ပြောလိုက်ရင်တော့ဒီလွန်ခဲ့တဲ့ဒီ၄နှစ်တာကာလအတွင်းမှာစိတ်ဒဏ်ရာတွေပေါ့နော်ဒီစစ်ရဲ့အနေထားယုံနေစစ်ဘေးထံကိုတိုက်ရိုက်ကြုံတွေ့ရတဲ့အခါမှာစိတ်ဒဏ်ရာတွေပုံများလာတယ်ဒီစိတ်ဒဏ်ရာနဲ့နောက်ဆက်တွဲခနာကူချမ်းမကြီးလည်းချွတ်ယွင်းလာတာတွေဖြစ်ကြတယ်ဆိုတော့ဒါပေမဲ့လက်ရှိအနေထားမှာကတော့ဦးစားပေးကင်တွေမဲ့အကြောင်းအရာတစ်ခုအဖြစ်နဲ့တော့လူတွေကတိတ်မကင်တွေကြတဲ့သဘောမျိုးပြောတာလို့နားလေတယ်ပို့ပြီးတော့ဒါအာယုံဆိုင်ရမဲ့အချိန်ရောက်လာပြီလို့လည်းနားလေပါတယ်ဆိုတော့ဒီနေရာမှာဒါကိုအခုလိုမျိုးကိုကအမျိုးသမီးဖွဲ့အနေနဲ့သတိထားမိတယ်ဒီစိတ်ဒဏ်ရာတွေပေါ့နော်ဒီຢာတွေနဲ့ပတ်သက်ပြီးတော့အခုချိန်ထဲကဒါကိုကင်တွေ့ရမယ်လို့သတိထားမိတဲ့သူတွေအနေနဲ့ပေါ့နော်ဘာတွေများအခုကအချိန်မှာရောဒီစိတ်ဒဏ်ရာတွေတတ်တာစီဖို့အတွက်ပေါ့နော်ဆောင်ရွက်နေတဲ့ဟာတွေရောဘာတွေများရှိပါလဲရှင
်ဆိုတော့ကျမတို့ဒီမြမအမျိုးသမီးသမဂ္ဂအနေနဲ့ပေါ့နော်ကျမတို့အဖွဲ့အစည်းအနေနဲ့ဆိုရင်ပြည်တွင်းမှာဆိုရင်ကျမတို့ကဒီ conflict related sexual violence ပေါ့နော်ပတိပခဏဆက်နွယ်ပြီးတော့မှဒီလိမ္မာဆိုင်ရာကျူးလွန်ခံရတဲ့ဒီ survivor ရှင်တန်လွမြောက်လာသူတွေနဲ့ကျမတို့ကဒါအနီးကပ်သူတို့စီရဲ့ documentation တွေကောက်တာမျိုးရှိသလိုအဲ့ဒီ survivor တွေအတွက်ကိုကျမတို့အရေးပေါ်လိုအပ်တဲ့အကူအညီတွေပေးတယ်အဲ့ဒီထဲမှာဆိုလို့ရှိရင်လည်းဒါ psychosocial support တွေဒီ mental ပိုင်းဆိုင်ရာရဆိုလို့ရှိရင်ဒါ counseling တွေပေး ေးတာမျိုးတွေလည်းရှိခဲ့ပေါ့နော်ပြီးရင်တခြားလိုအပ်နေတဲ့ဒီနိုင်ငံရေးတခြားလှုပ်ရှားသူအမျိုးသမီးတွေအတွက်ပဲဖြစ်ဖြစ်ပြီးရင်ကျမတို့ကိုကူညီပေးနေတဲ့နေမြေတမ်းမှာရှိနေတဲ့ခုနဆက်ဆောင်တွေအတွက်ပဲဖြစ်ဖြစ်ပေါ့နော်လက်လမ်းမီတလောက်ကျမတို့ပေးနေတဲ့အခြေအနေမျိုးတွေတော့ရှိတယ်တို့တော်လည်းပဲကျမတို့မြန်မာနိုင်ငံအနေထားရဒီစိတ်ကျမ်းမာရေးလို့ပြောတဲ့အချိန်မှာကျမတို့နိုင်ငံကဒီ terms ပေါ့နော် counseling ယူမယ်ဆိုရင်တော့အရန်ကိုရင်းနှီးလွှဲတဲ့စကားလုံးမဟုတ်နေဘူး counseling လို့ပြောရင်ဒါယူနေလို့ယူတာယူရမှာလားတို့ဘာလို့အဲ့လိုအခြေအနေမျိုးရှိသေးတယ်ဆိုတော့ terms ကလည်းမရင်းနှီးဘူး issue ပိုင်းဆိုင်ရာရကလည်းရင်းနှီးမှုမရှိဘူးနောက်တစ်ခုကကြတော့လက်လည်းမမီဘူးပေါ့နော်ခုနကပြောသလိုကဲဒီလက်နက်ကံပဋိပက္ခအနေအားဒေတာမှာရှိနေတဲ့ survivor တွေကိုကျမတို့ကပုံမှန်လို့ရလို့စဉ်အတိုင်း counseling နေကျမတို့ဘလောက်ပဲ provide လုပ်ပြီးလုပ်ပြီးသူတို့ရဲ့ဦးစားပေးအနေထားမှာနောက်တရက်ရှင်တန်ဖို့အတွက်ဦးစားပေးဖြစ်တယ်။နောက်တရက်သူတို့လုံလုံချုံနဲ့အသက်ဆက်ရှင်ပြီးတော့ရည်တည်နိုင်ဖို့ကသူတို့ရဲ့ဦးစားပေးခြင်းတွေမျိုးဖြစ်တဲ့ပုံမှာကျမတို့ကမတူညီတဲ့နည်းပြဟာတွေတုံးပြီးတော့မှကျမတို့ကူညီပံ့ပိုးရတဲ့ဟာမျိုးတွေလုပ်ရတာရှိရဲ့။ဒီ၄နှစ်တာကာလအတွင်းမှာအများကြီးနေရတဲ့အများကြီးဟိုကြည့်လာတာကိုလည်းမြင်ရတယ်ဆိုတော့ဒီဟာတွေကိုကျမတို့
လာတယ်လို့ပြောချင်တာ
ပိုဆိုးလာတယ်ဟုတ်တယ်ပိုဆိုးလာတယ်ဒါတွေကိုကျမတို့မကင်တွဲပေးနိုင်ရင်ရေချင်မှာကျမတို့ ban out ဖြစ်သွားစေတဲ့ဟာမျိုးနောက်တစ်ခုကလည်းအကြီးမားဆုံးစိန်ခေါ်မှုလို့ကျမမြင်တဲ့ဟာအရာတစ်ခုကကြတော့ကျမတို့နိုင်ငံမှာဒီ stigma တွေပြီးတဲ့ခါကျလို့ရှိရင်ဒီ victim blaming တွေကျမတို့ရဲ့ရိုးရာယဉ်ကျေးမှုဓလေ့ထုံတမ်းတွေကဒီစိတ်ကျမကြီးနဲ့ပတ်သက်လို့လှက်လန်းမိဖို့အတွက်အကူအညီရယူဖို့အတွက်အဟန့်သားဖြစ်စေတယ်လို့ကျမမြင်တယ်။တရားတစုံတယောက်ကအကူအညီလိုလို့လမ်းမီဆက်တွယ်လိုက်ရင်တော့ကျန်တဲ့သူကအပင်းကူညီရမှထက်စားရင်ဟာ तू က counseling ယူနေတယ်ဆိုပြီးတော့မှဟာတိုက်တာမျိုးစနေတာမျိုးနောက်နေတာမျိုးဆိုတဲ့ဟာမျိုးကအကူအညီတကယ်လိုအပ်တဲ့သူတွေရယူဖို့အတွက်ကိုဟန်တာဖြစ်စေတဲ့စိန်ခေါ်မှုထံမှလည်းပါရဲပေါ့နော်ဒါကြောင့်မို့လို့ကျမတို့နိုင်ငံရေးအခြေအနေမတည်ငြိမ်ဖြစ်နေတဲ့ကာလပြီးတဲ့ခါကျရင်ဒီနေ့ဥတော်လိုင်းရေးဘလောက်ထိဆက်သွားမလဲမသိတဲ့အခြေအနေမျိုးနဲ့မြေပြင်မှာလိုအပ်ချက်အများများနေတဲ့အခြေအနေမှာကျမတို့ဒီစိတ်ကြမ်းမရင်းနဲ့ပတ်သက်ပြီးတော့မှကျမတို့ပို့ပို့ပြီးတော့မှ kait ပဲဖြစ်ရှင်းတင်တယ်လို့တော့ကျမတို့အနေနဲ့တော့တုံ့ပြန်နေရှင
်ခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်ရှေ့သတင်းပတ်မှာတော့စိတ်ကျန်းမာရေးအသိပညာပေးတဲ့အခါမှာကြုံရတဲ့အခက်အခဲတွေကြားမှာပဲစိတ်တန်ရာတွေတက်တာစေဖို့အမျိုးသမီးအဖွဲ့တွေဘလို့ကြိုးပမ်းနေကြသလဲဆိုတာကိုဆက်လက်တင်ပြပေးဖို့ရှိတာမို့စောင့်မျှော်နှဆင်နိုင်ပါတယ်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတသစ်ဒေါ်နယ်ထရန့်တဘာဝဘေးရန်ရဲ့တင့်ဒေတာတွေကိုဒီကနေ့တွားရောက်ဖို့ရှိပါတယ်အနာဂတ်မှာတော့လေယာဉ်မှုတွေပိုပြီးတော့လိုအပ်နေတာကိုဘလို့ဖြေရှင်းကြပါမလဲဒီအကြောင်းအရာတွေကိုအောင်တင်ပြပေးထားပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဇန်နဝါရီ9ရက်နေ့ကစလို့6တွေ့မှုနဲ့လေပြင်းတိုက်ခတ်မှုကြောင့်နေရာတချို့မှာတော်မီစတင်လောင်ကျွမ်းပြီး46ရက်မြောက်သမ္မတဂျိုးဘိုက်တန်ကပြည်ထောင်စုအရေးပေါ်အခြေအနေဖြစ်ကျင်ညာခဲ့ပါတယ်တော်မီလောင်ကျွမ်းမှုကိုညှိနှိုင်းရေးအတွက်လူအောင်ငွေအားထောက်ပံ့ပေးသွားမယ်လို့လည်းပြောပါတယ်ဆယ်ရက်ကျော်ကြာလောင်ကျွမ်းတဲ့မိညှိနှိုင်းနိုင်ခဲ့ပြီးတဲ့နောက်မှာခုအခါမိထပ်မံလောင်ကျွမ်းနေပြန်ပါတယ်သမ္မတဒေါ်နယ်ထရမ့်ကလွန်ခဲ့တဲ့နှစ်စက်တင်ဘာလကဟာရီကိန်းမုန်တိုင်းဟယ်လင်းတိုက်ခတ်ခဲ့တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်နဲ့တော်မီလောင်ကျွမ်းနေတဲ့ကယ်လီဖိုးနီးယားတောင်ပိုင်းကိုဇန်နဝါရီ23ရက်နေ့မှာသွားရောက်ဖို့ရှိတယ်လို့ဆိုရတဲ့တော်မီကြောင့်ခုအခါလူပေါင်းသသိန်းခွဲနီးပါးလောက်အိုးအင်ဆုံခွာထွက်ပြေးခဲ့ကြရပါတယ်။တချို့ဆိုရင်ဘဝတစ်လျှောက်လုံးနှစ်ပေါင်းအစိတ်လောက်ခိုအောင်ခဲ့ရတဲ့အတိုက်အမျိုးအပီးတိုင်းပျောက်ကွယ်သွားပါတယ
်။ It'sAlmost impossible.
အင်းနဲ့ပြန်ဝင်ရှာဖို့ဆိုတာမဖြစ်နိုင်တော့ပါဘူး။အကုန်လုံးကအရေးပြောကုန်ပါပြီ။တချင်းနားထောင်ဖို့ဈေးကြီးပေးဆင်ထားတဲ့ sound box တွေတချို့တော့ကောင်းပါသေးတယ်။ဒါပေမဲ့လည်းအပျက်စီးပုံတွေကြားထက်ရှားကြည့်တော့ဘာမှသုံးစားလို့မရတော့အောင်ဖြစ်ကုန်တာတွေ့ရပါတယ်
။ But the more I dig in there I realize it's just
လက်ရှိမှာဟိုတယ်တစ်ခုမှနေနေပြီးအိမ်ပြန်စောင့်နိုင်ဖို့အိမ်အာမခံစီကငွေကြေးပြန်ရနိုင်ဖို့လည်းမျှော်လင့်နေကြပါတယ်။
We are now just living in uncertainty.
ဘာကူမှမကျန်တော့အကြောင်း immediate ဆေးအားငယ်ရပါလိမ့်။ထိလန့်တုံးလုံးမိပြီးတော့လက်မခံနိုင်လေဖြစ်ရပါလိမ့်။ဘယ်နဲ့မိုးတွေအဲ့ရကနေနိုးလာတဲ့အခါမှာအိမ်မက်လို့ဖြစ်နေပြီးတော့အိမ်ပြန်မယ်ဆိုတဲ့စိတ်ဝင်လာတဲ့အချိန်မှာတော့ကိုယ့်ရဲ့ပဂရီချင်းကိုသတိထားမိသွားပါလိ
မ့်။မိဘကနေလွတ်ကဲနေသူတွေကတော့အိမ်ကြီးချင်းတွေအတွက်ထောက်ပံ့ကူညီနိုင်အောင်အကူအညီပေးရေးအဖွဲ့လေးဖွဲ့ပြီးတတ်နိုင်သလောက်ဆောက်ရှောက်ပေးပါရယ်။လွန်ခဲ့တဲ့နှစ်ပတ်လောက်အတွင်းလူပေါင်း400လောက်ကိုကူညီနိုင်ခဲ့တယ်လို့ဆိုပါရယ်
။
We haven't really seen much government help anyway.
အစိုးရကတိတ်ကူရာမျိုးမတွေ့ရသေးပါဘူး။ကိုရက်ကွက်တဲကသူအချင်းချင်းသာအပြန်အလှန်အားပေးကူညီနေရတာပါ။မြို့တော်ဝန်ကလည်းလာမကြည့်သလိုဘာမှလည်းမပေးပါဘူး။ကိုထိုင်နဲ့ကိုကန်နေကြပေရောလို့ပြောနေတယ်လို့မျိုးခံစားရပါတယ
်။ Los Angeles မြို့တော်ဝန် Karen Bassa မိဘသင့် Pacific Palisade ဒေသကိုတွားရောက်ခဲ့ပါတယ်။အားလုံးကိုအင်ကိုပြတ်နိုင်အောင်ဆောင်ရွက်ပေးသွားမှာပါလို့လည်းသူကပြောပါတယ်။သမ္မတ Trump ကျန်းသက်စာကြီးစုပွဲအတွင်းပြောချတဲ့မိန့်ခွန်းထဲမှာတော့မိဘအပေါ်ဒေတာအာနာပိုင်းတွေရဲ့ကြံတွေပုံနဲ့ပတ်သက်ပြီးပြစ်တင်ဝေဖန်ပါတယ်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကတောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်အတွင်းမိဘတားဆီးဖို့အချက်အခြာကျတဲ့နေရာတွေမှာမိသက်သမားတွေကြိုတင်နေရာချထားတာမျိုးကအစားလုံနိုင်တာတွေအားလုံးလှုပ်ထားတယ်လို့ပြောပါတယ်အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေဖြစ်တဲ့ဂျမ်းမာကြီးနဲ့မိသက်သမား16000ကျော်ကိုနေရာအနှက်မှာတာဝန်ပေးထားတာပါဇန်နဝါရီ22ရက်နေ့ကနောက်တစ်ပတ်စတင်လောင်ကျွမ်းခဲ့တဲ့မီးကြောင့်ဒေသခံအယောက်3000ကျော်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်။ Los Angeles မြို့အနောက်မြောက်ဒေသ Lake Custer ရဲ့ဆယ်နားကအပန်းဖြေဒေသတော်ဝိုက်15စတူရန်မိုင်ကျော်အဝန်းဝိုင်းတွင်လောင်ကျွမ်းနေတဲ့တော်မီကိုမိသက်သမားတွေအားထုတ်ငြိမ်းသက်နေကြပြီးဇန်နဝါရီ23ရက်မနက်စောပိုင်းမှာတော့မီးလောင်ကျွမ်းမှုရဲ့14ရာခိုင်နှုန်းထိမ့်ချုပ်လာနိုင်ခဲ့ပါတယ်။မီးကူးဆက်လောင်ကျွမ်းဖို့မြန်ဆန်တဲ့လေပြင်းဆက်လက်တိုက်ခိုက်မှာဖြစ်ကြောင်းလဲမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။လာမယ့်ရက်ပိုင်းအစောဆုံးစနေနေ့ကစလို့မိုးရွာသွန်းနိုင်ကြောင်းကိုတော့ American မိုးလေဝသစင်တာကခန့်မှန်းထားပါတယ်ခင်ဗျာ
။ Ashley Montano ဟာရာဇဝတ်မှုပေတာပါတာရဲ့နှစ်နှစ်ပွဲရခဲ့ပါတယ်။အဲ့ဒီနောက်ထောင်ဒဏ်ချမှတ်ခြင်းဆိုင်ရာအချက်အလက်သုတေသနလုပ်တဲ့လုပ်ငန်းဝင်ဝင်ရောက်ခဲ့ပြီးနောက်ခုအခါအဲ့ဒီအလုပ်ကနေထွက်ငွေချေးပြီး United လေကြောင်းလိုင်းကဖွင့်လှစ်တဲ့ United Aviate Academy မှာလေယာဉ်မှုသင်တန်းတက်နေတာပါ။ Arizona ပြည်နယ်ဂန်နာယာမှာဖွင့်လှစ်ထားတဲ့ဒီသင်တန်းကျောင်းမှာသူဟာခီးတဲ့3ဦးပါလေယာဉ်ငယ်နဲ့အတက်အစင်းလေ့ကျင့်နေပါတယ်။မကြာခင်မှာခီးတဲ့များပြားပါဝင်တဲ့လေကြောင်းလိုင်းတွေကလေယာဉ်တွေကိုမောင်းဖို့စိတ်အားထက်သန်နေပါတယ်။
I thought it was definitely the best time.
ဒီလောကရဲ့ဝင်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ်။ United လေကြောင်းလိုင်းကအမျိုးသမီးတွေနဲ့အသားအရောင်ရှိတဲ့သူတွေကိုပါဝန်ထမ်းခန့်မှုအလေးပေးဆောင်ရွက်လာပါတယ်။တကယ်အခွင့်အခါကောင်းလဲဖြစ်တာကြောင့်အရင်အလုပ်ကိုစွန့်ပြီးလုပ်ငန်းသစ်အတွေ့အကြုံသစ်ကိုရွေးချယ်တာပါ
။ American လေကြောင်းလိုင်းတချို့ဟာအခုအခါကိုယ်ပိုင်သင်တန်းတွေဖွင့်လှစ်လာသလိုလေယာဉ်မောင်းသင်တန်းကျောင်းတွေနဲ့ချိတ်ဆက်ပြီးတော့လေယာဉ်မှုတွေမွေးထုတ်နိုင်ဖို့ကြိုးစားလာပါတယ်။လက်ရှိလေယာဉ်မှုတွေထဲမှာလူမဲလေယာဉ်မှုအရေအတွက်ဟာ400ခိုင်နှုန်းအောက်မှသာရှိပြီးအမျိုးသမီးအရေအတွက်ဟာလည်း500ခိုင်နှုန်းအောက်မှသာရှိတာကြောင့်လူမျိုးပေါင်းစုံပါဝင်လာဖို့လည်းကြိုးပမ်းလာပါတယ်။ဒါပေမဲ့လည်းသင်တန်းစရိတ်ကမနှဲပါဘူး။လေကြောင်းလိုင်းလေယာဉ်တွေကိုမောင်းနှင်နိုင်ဖို့ဆိုရင်ပြန်တန်းချိန်နာရီ1500ရှိရမှာဖြစ်ပြီးကုန်ကြစရိတ်ကတော့ဒေါ်လာ9000ကနေ3000လောက်အထိရှိပါတယ်။ AVA သင်တန်းကတော့သင်တန်းကြီး9250ကောက်ခံပြီးနောက်ထပ်နာယီပြည့်ဖို့ဆိုရင်တော့သင်တန်းနည်းပြအဖြစ်အလုပ်ဝင်လုပ်ရင်နာယီဖြည့်နိုင်ပါတယ
်။ The lack of women representation definitely
အမျိုးသမီးတွေနေတာကြောင့်အစပိုင်းတုန်းကတော့မိုးမယဲဖြစ်ခဲ့ပါတယ်။ဒါပေမဲ့ပထမအတုံးမှာတင်အမျိုးသမီးတော်တော်များများရှိလာတာကိုတွေ့ရပြီးတဲ့နောက်တော့ဒီအပြောင်းလဲတစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ခဲ့ပါတယ်။
လေကြောင်းလိုင်းတွေမှာလေယာဉ်မှုမလုံလောက်တဲ့ပြဿနာရင်ဆိုင်လာရတာနှစ်နဲ့ချီရှိနေပါပြီ။အထူးသဖြင့်ကာယောဂါကာလမှာခီးသွွားလုပ်ငန်းတွေရပ်ဆိုင်းကုန်ပြီးလေယာဉ်မှုတွေစောစီးစွာအလုပ်ကနေအငင်းစားယူဖို့တိုက်တွန်းခဲ့တာတွေကြောင့်ခုအခါလေယာဉ်မှုအလုံလောက်မရှိတော့တာပါ။ဒါအပြင်လေယာဉ်မှုတွေဟာအသက်65နှစ်ပြည့်ရင်မဖြစ်မနေအငင်းစားယူရမယ်ဆိုတဲ့ Federal စီမင်းစည်းကမ်းကြောင့်လည်းလေကြောင်းလိုင်းတွေဟာလေယာဉ်မှုတည်တည်ရဖို့အပြင်းထန်ကြိုးစားလာကြပါတယ်။
A pilot shortage. The pilot shortage is being experienced with.
ဒေသတွင်းပြန်တန်းတဲ့လေကြောင်းလိုင်းတွေမှာလေယာဉ်မှုအလုံအလောက်မရှိတဲ့ပြဿနာရင်ဆိုင်နေရပါတယ်။တင်းနှံတက်ပြီးသားလေယာဉ်မှုတွေကိုဒေသတွင်းလေကြောင်းလိုင်းတွေကအလုတ်ခံပြီးတဲ့နောက်သူတို့တွေပြန်တန်းချိန်နာရီပြည့်ဖို့အကြာကြီးစောင့်စီရမလို့တော့ပဲနဲ့တခြားဘယ်နေရာကိုပဲဖြစ်ဖြစ်သွားလို့ရနေပါပြီ။ဒါကြောင့်ចောင်းသားတွေပြန်တန်းချိန်နာရီ1500ပြည့်အောင်ဘေးရန်အကင်းဆုံးအထီးရောက်ဆုံးနည်းလမ်းတွေနဲ့တင်ကြားပေးနေတာပါ။
လေမှုအလုံးလောက်မရှိတာကြောင့်2021ခုနှစ်ကတည်းကစာရင်2022မှာလေကြောင်းခီးစဉ်ဖြတ်သိမ်းရတာ52ရာခိုင်နှုန်းအထိပိုများလာပါတယ်။လေရင်ခီးစဉ်ထွက်ခွာဖို့ရှိတဲ့လေယာဉ်မှုဟာနေထိုင်မကောင်းဖြစ်လို့ဆိုပြီးလုပ်ငန်းဝင်ကိုမလာနိုင်ဘူးဆိုရင်အစားထိုးစရာတခြားသူလည်းမရှိတာကြောင့်ခီးစဉ်ဖြတ်သိမ်းလိုက်ရတာမျိုးလည်းရှိပါတယ်။လုံတက်ရင်လေယာဉ်မှုတွေကလည်း ပိုအခွင့်လန်းတာတဲ့နေရာတွေစီပြောင်းကုန်ပါတယ်အခုဆယ်စုနှစ်အတွင်းတစ်နှစ်ကိုလေယာဉ်မှု 18,000 လောက်ခန့်နိုင်ဖို့အမေရိကန်အစိုးရကခန့်မှန်းထားပြီးတော်တော်များများဟာအငင်းစားယူသူတွေနေရာကိုအစားတို့ဝင်ရောက်မှာပါဒါပေမဲ့လည်း FAA Federal လေကြောင်းအုပ်ချုပ်ရေးအဖွဲ့ကတော့လွန်ခဲ့တဲ့5နှစ်မှာလေကြောင်းလိုင်းအတွက်လေယာဉ်မှုလိုင်စင်တစ်နှစ်ကို9,200လောက်သာထုတ်ပေးခဲ့တာပါခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆုံးလေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းမှတ်မှာတော့ကယ်လီဖိုးနီးယားတော်မီနဲ့မီလီယန်တားစီဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားတော်မီကိုနှိမ့်နိုင်မှုအတွက်ဝေဟင်ကနေဖြန့်ပတ်တဲ့အနီရောင်လိမ္မော်ရောင်ဆေးတွေကအယောင်စိုးထားတဲ့မီလီယန်ကိုတားတဲ့ဆေးတွေဖြစ်ပါတယ်ဒီဆေးတွေကတော့တဘာဝဝင်းကျင်ထိခိုက်မှုနည်းအောင်လုပ်ထားတာပါလို့ဒေါက်တာခင်မောင်ညိုကသုံးသပ်ပါတယ်ဒီမီတာဆေးတွေကလူတွေအတွက်ဘလို့အန္တရာယ်ပေးနိုင်ပါသလဲဒေါခင်မျိုးသက်ကဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာမေးမြန်းတင်ပြပေးထားပါတယ်
အမေရိကန်ရဲ့အနောက်ပိုင်းကကယ်လီဖိုးနီးယားမှာမီးကြီးကျယ်လာတာနဲ့ပတ်သက်ပြီးတော့ရောင်ရင်းနဲ့ဖြန့်လာတယ်တွေ့ပါတယ်ဆရာဒီမီးတပ်ဖို့အတွက်သုံးတဲ့အရည်တွေပေါ့နော်ဒါဘာတွေလဲဆိုတာအားလုံးသိချင်ကြပါတယ်ဆရာဆိုတော့အဲ့ဒါလေးနည်းနည်းပြောပြပေးပါဆရာဘာနဲ့သုံးပြီးတော့မီးတက်တာပါလဲဆရာ
တကယ်လို့တော့မီးတပ်ဖို့ဆိုတာအကောင်းဆုံးကတော့ရေပေါ့လေရေကတော့အကောင်းဆုံးပဲရေကဘာကြောင့်လဲဆိုရင်ကျွန်တော်အရင်ပတ်ပြောတဲ့ fire triangle လို့ပေါ့သူကအပူချိန်မြင့်ရမယ်နောက်တစ်ခုကအောက်ဆီဂျင်ရှိရမယ်အဲ့တော့ရေကအပူချိန်ကိုလည်းနှိမ့်စေတယ်အောက်ဆီဂျင်နဲ့ဒီပစ္စည်းလည်းမထိဆက်အောင်လို့ဆိုသူရေကလုတ်ပေးနိုင်တယ်ဒါပေမဲ့ရေကအငွေ့ပြန်ပြန်သွားနိုင်တော့ဒီထက်ပိုကောင်းတဲ့ဟာကိုစဉ်းစားတာအဲ့ခါမှာ fire retardant လို့ခေါ်တဲ့မီးထိန်တားဆေးနော်မီးတောက်တွေတားဆေးဆိုတော့ကုမ္ပဏီတွေကအလုပ်လုပ်ပါတယ်first check ဆိုတာတော့အမှန်နာမည်ကြီးတာပေါ့ဒီလိုမျိုးကုမ္ပဏီကထုတ်ထုတ်အပြင်ကပဲထုတ်ထုတ်ပါဝင်တဲ့ပစ္စည်းကတော့ ammonia chloride ပါတယ် ammonia sulfate ပါတယ် ammonia phosphate ကတော့အဓိကကြပါဒီပစ္စည်းတွေ ਨੇ ကက်စီကက်စီဖြစ်အောင်လို့ gel တွေတုံးတယ်နောက်တစ်ခါအဆင်ပြေအောင်ပေါ့ဒီဟာတွေကြတာလိုရအောင်ဆိုတော့ clay ပေါ့ clay ဆိုတာရွှန့်စည်းပါပဲကောင်းတဲ့ရွှန့်စည်းတစ်မျိုးရောပြီးတော့တုံးအဲ့တော့အနီရောင်တို့လေမော်ရောင်တို့အယောင်တွေဘာလို့ဖြစ်လဲဆိုတော့ဒီအယောင်တွေက fire fighter လို့ခေါ်တဲ့မီးတပ်သမားတွေလေမြန်ကဖြန်းတဲ့ခါကျရင်ဗေနီယာကျလဲဆိုတာသူတို့အတိအကျမြင်ရအောင်လို့အယောင်တွေထည့်ပေးတာဖြစ်တယ်အဲ့တော့အယောင်တွေကကြည့်လို့လည်းကောင်းပါလေလှလည်းလှတယ်ဟာတို့ကတော့တို့နေရာတော့ဖြန်းလိုက်ပြီဒီနေရာတော့ဖြန်းနိုင်တယ်ဆိုတဲ့ဟာကိုဒီမီးတပ်သမားတွေကလည်းအားရှိသွားတယ်တကယ်လေတော့ဒါတွေ organic ဆိုးစေးနဲ့သူလိုလောက်ထားတာမြေပြင်ပေါ်ရောက်ပြီးတော့တော်ကြာကြရင်ဒီအယောင်တွေကပျောက်သွား
တယ်ဘာဖြစ်လို့ ammonia phosphate ကိုတုံးတာပါလဲရှင်ဒီအနေနဲ့ပတ်သက်ပြီးတော့ဟိုဓာတုဓာတ်ပြူတာနဲ့ပတ်သက်ပြီးရှင်းပြပေးပါရှင
်အများကြီးတော့ရှင်းစရာတော့လိုတော့ပေါ့လေအကျအဖြစ်ပြောရင် ammonia phosphate ကမီးနဲ့ထိကြတဲ့ပြန်နဲ့ဒီ phosphoric acid ဖြစ်တော့အပင်တွေမှာချားဖြစ်သွားတယ်အပင်တွေမှာပေါ်မှာသူကဒီအောက်ဆီဂျင်ကိုတားနိုင်တဲ့အလွှာတစ်ခုဖုံးတာသူကအမှန်တန်ကောင်းတယ်။အမိုနီယာဖော့စဖိတ်မဟုတ်ဘဲနဲ့အမိုနီယာကလိုရိုက်တို့အမိုနီယာဆာဖိတ်တို့လည်းဒီလိုပဲဖုံးတာပဲ။ပြီးရင်လည်းအပင်တွေအတွက်အမှန်တန်ကောင်းတဲ့မြေဩဇာတွေဖြစ်တော့သူ့ကိုအသုံးပြုဖို့အားပေးကြတယ်။အဲတော့ဂျယ်လေးနဲ့ဒီနှစ်ခုနဲ့ပေါင်းလိုက်တော့အမှန်တန်ကောင်းတဲ့ fire retardant လို့ခေါ်တဲ့မီးလျံတားဆေးတွေကောင်းကောင်းရပါတယ်။ဒါကိုအမေရိကန်မှာလည်းအများကြီးသုံးကြတယ် perimeter solution ဆိုတဲ့ကုမ္ပဏီက Missouri မှာရှိတယ်သူကတော့အကြီးအကျယ်ထုတ်လုပ်ပြီးတော့ဒီလုံးကိုဖြန့်ပါတယ်ကဘာကိုလည်းဖြန့်ပါတယ်သုံးလည်းသုံးကြပါတယ်ဒီခါမှာသူ့ရဲ့ပစ္စည်းတွေထဲမှာတချို့ပစ္စည်းတွေကမီးလျံမီးတောက်တွေကိုတားတဲ့အပြင်နောက်ထပ် ecology ကိုကောင်းအောင်လို့မီးတက်ပြီးတဲ့နောက်မှာတော့တစ်တော့ကပြန်ပြီးတော့စိန်လန်းဆိုပြီးအောင်လုပ်ဖို့ဟာသူ့ဒေသနာပြန်လုပ်ရသေးတယ်ဒီအကောင်တွေအပင်တွေပြန်မရရှင်းတောင်းဆိုတော့ဒီအမိုနီယာဖော့စဖိတ်ကအကောင်းဆုံးမြေဩဇာဖြစ်တယ်။ဒါကြောင့်သူ့ကိုသုံးရတာလည်းဖြစ်ပါတယ
်။ဟုတ်ဒီမိတပ်ဖို့အတွက်ဖြန်းတဲ့ဆေးတွေမှာတခြားဓာတုပစ္စည်းရောအန္တရာယ်ရှိတဲ့ပစ္စည်းတွေပေါ့နော်ဒါတွေရောပါလားဗျ
ရေကတော့သုံးတော့ရေကတော့မရှိဘူးလေသို့တော့ခုနပြောတဲ့ ammonia phosphate တို့ကတော့လည်းပြဿနာအများကြီးမရှိဘူးဒါပေမဲ့ aluminia hydroxide တို့ magnesium hydroxide တို့လည်းသုံးပါလေခါကြ chloride လည်းသုံးတယ်အဲ chloride က chlorine တွေထွက်နိုင်တော့အန္တရာယ်ရှိတာပေါ့လေ acid ဖြစ်တဲ့ပစ္စည်းတွေပါတတ်တယ်ဒါတော့အသေးချာတို့ကတော့လေ့လာတော့ limited amount ပေါ့သတ်မှတ်ထားတဲ့ပမာဏထက်ပိုပေးမသုံးဘူးဥပမာပြအမနာကောင်းတာ aluminum hydroxide ဆိုရင်မီးလောင်တဲ့ပြန်နဲ့မီးနဲ့ထိရင်သူကဘာဖြစ်သွားလဲဆိုရင်ချက်ချင်းပဲရေငွေ့အငွေ့ပြန်သွားတယ်ရေငွေ့အငွေ့ပြန်လာရင်ကောင်းကျိုးကတော့တခါလဲအေးစီတာပဲ aluminum oxide ကကျန်ခဲ့တယ်အဲရေငွေ့တွေဖြစ်လာအဲ့ဒီ oxide ကအပင်တွေမှာကတ်တယ်အိမ်တွေမှာကတ်နေပြီးတော့အောက်ဆီဂျင်ကိုတားလိုက်တာပဲဒီနှစ်ခုကအမနာကောင်းတဲ့ပစ္စည်းတွေဖြစ်တယ်သို့တော့အဲ့ဒီ aluminum oxide ကဒီအလမ်းတို့ဘာလို့ကတော့ဒီနန်းလေးပြဿနာရှိတာပေါ့လေ။ဟောအန္တရာယ်ရှိနေတဲ့ဟာရှိတယ်။သူ pH ပြောင်းလဲတာရှိတယ်။သို့တော်လည်း limited တော့နည်းနည်းလေးသုံးရင်တော့ပြဿနာမရှိပါဘူး။ဒီဟာလည်းသုံးလို့ရတယ်။နောက်တစ်ခုက gel လို့ foam လို့သုံးတယ်။ gel လို့ foam လို့ကလည်းဒီ organic ပစ္စည်းတွေပေါ့။အဲ့ဒီ organic ပစ္စည်းတွေတချို့ကမီးလောင်တဲ့ခါမှာ acid သင့်စေတဲ့ဟာရှိတယ်။တချို့ foam တွေမှာဒီ nitrogen compound တွေပါလာရင် cyanide တွေဖြစ်ပြီးတော့သူတွေအသက်ရှူရကြတာတွေပါဖြစ်လာရတယ်။နောက်တစ်ခုကဒီမှာကျွန်တော်တို့တုံးလိုက်တဲ့ခါမှာအောက်ဆီဂျင်အလုံးလုံးမရဘဲနဲ့မီးလောင်တဲ့ခါမှာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်မဖြစ်ဘဲနဲ့ကာဗွန်မိုနောက်ဆိုက်ဖြစ်လာတယ်။အဲဒီကာဗွန်မိုနောက်ဆိုက်ကလည်းလူတွေတိရစ္ဆာန်တွေအတွက်အန္တရာယ်ရှိတယ်။အကောင်လေးတွေဆိုရင်သေတတ်တယ်။ဒါတွေကဘေးရွက်ဆိုးကျိုးတွေကကျွန်တော်တွေ့ရတာပါလေ။အဲတော့အကောင်ဆုံးကတော့ဒီဟယ်လီကော်ပတာနဲ့ဘမ်ဘီဘက်ကတ်လို့ခေါ်တဲ့နော်ဘမ်ဘီဘက်ကတ်လို့အမေရိကန်မှာအမှန်နာမည်ကြီးတာဘမ်ဘီဆိုတာအရင်ကြီးပေါ့အကြီးတဲ့ပုံကြီးအဲ့ဒီပုံကြီးနဲ့ဟယ်လီကော်ပတာတွေရေခတ်ရေခတ်ပဲသွန်ပေါ့အဲ့ဒီကောင်တော့လူတွေအသဘောအကျဆုံးပဲဖြစ်တယ်ကျန်တဲ့ DC 10တို့ Boeing 747တို့လေယာဉ်တွေကလည်းဒီကလန်တောင်းချီပြီးတော့တင်လို့ရတယ်လေသူတို့လည်းဖြန်းလို့ရပါတယ်ဒီနေရာမှာဟိုရေဘလောက်ဖြန်းဖြန်းမီးမသေးတဲ့ဟာတွေရှိတယ်လို့ကျွန်တော်တို့ဒီဖုန်းတွေပါလေဂျယ်တွေပါလေခုနfire retardant ကိုသုံးရပါတယ
်ကယ်လီဖိုးနီးယားဘက်မှာမီးလောင်တော့တယ်မီးလောင်တော့ဆေးတွေဖြန်းတယ်ပေါ့နော်ဒီဆေးမှာလည်းတချို့ကအန်တီရီတွေပေးတယ်ဆိုတော့မီးလောင်တဲ့အန်တီရီအပြင်တခြားဒီဓာတုပစ္စည်းအန်တီရီကောင်ဘယ်လိုရှောင်ရမလဲပြောပြပေးပါ
တကယ်တော့အမေရိကန်အစိုးရဓာတ်တွေကိုအကုန်လုံးသူကတော်တော်လေးတွက်ချတာတယ်သိပ္ပံပညာရှင်တွေကလည်းတွက်ချတာတော့ဓာတ်တွေအနည်းဆုံးဖြစ်အောင်တော့သူလုပ်ထားပါတယ်တောတွေဘာတွေမှာကြာတော့တေရာပေါ့အသစ်ပင်တွေပြန်ပေါက်ဖို့chance အများကြီးရှိပါလေအဲ့ဒီအိန္ဒိနီယာတွေကြာရင်တော့ဟိုတတိထားရမှာတပိုင်းတစလောင်နေတဲ့ပစ္စည်းတွေကြောင့်ဟိုအသက်ရှူကျတာလို့ပြောလို့ရှိတယ်နောက်တော့ကလေးတွေဘာတွေကိုအဲ့လိုမီးလောင်ပြင်တယ်မီးလောင်ကွင်းနာကိုပြင်မသွားစေနဲ့ပေါ့ဘာကြောင့်လဲဆိုရင်ဒီဓာတ်ငွေတွေကအောက်ဘက်မှာရှိတော့ဒီအစိတ်ဓာတ်ငွေတွေအားလုံးကကလေးအရလောက်ဆိုရင်တော့အန္တရာယ်အများကြီးရှိပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်။မကြခင်မှာအစီအစဉ်လေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုတဝန်တရားမဝင်နေထိုင်သူ900ကျော်ကိုမနေ့ကြာသပတေးနေ့ကဖမ်းဆီးခဲ့တယ်လို့အများအပြားကိုစစ်လေရင်နေနဲ့နိုင်ငံတဲကနေနင်ထုတ်ခဲ့တယ်လို့အင်ဂျူရောကပြောကြားလိုက်ပါတယ်။တရားမဝင်ဝင်ရောက်လာသူအမြောက်အများကိုနင်ထုတ်မယ်လို့တမရကကတိပြုထားတဲ့အတိုင်းတရားမဝင်နိုင်ငံတဲရောက်နေပြီးပြစ်မှုကျွလွန်သူ938ယောက်ကိုဖမ်းဆီးခဲ့တယ်လို့ယာနဲ့ချီတဲ့သူတွေကိုစစ်လေရင်နေနဲ့နေရာပြန်ပို့ခဲ့တယ်လို့အင်ဂျူရောပြောခွင့်ရက X လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီပူတင်ဘက်ကအသင့်မယ်လို့ရုရှားသမ္မတယုံကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်ဘက်ကဆွေးနွေးမယ်လို့အချက်ပြတာကိုစောင့်နေတယ်လို့ရုရှားသမ္မတယုံပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအရေးဆွေးနွေးဖို့အသင့်မယ်လို့သမ္မတပူတင်ရောအမေရိကန်သမ္မတအစ်ထရမ့်ကပါနှစ်ဖက်စလုံးကပြောကြားနေကြတာဖြစ်ပါတယ်ခင်ဗျာ။နေစာအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေပြန့်နှံ့နေတာနဲ့ပတ်သက်လို့ထိုင်းစုရမှာတာဝန်မကင်းဘူးဆိုတော့မြန်မာစစ်ကောင်စီရဲ့အပြစ်တင်ပြောဆိုချက်ကိုထိုင်းကာကွယ်ရေးဝန်ကြီးလက်ဖြင့်ဒုဝန်ကြီးချုပ်လည်းဖြစ်တဲ့ဖွန်သမ်စီချာယာချိုင်ကညှင်းဆိုလိုက်ပါတယ်။ online ngwe che lein le le lo ngan ni ha shout thwe pi a phwe si song pa win pat tet ni de kaisa ri phit de atwet a phit tin bo de pu paw ni nin bo yee chi de chang pyo so da go di kne thau bangkok phu sa de ma yee ta tha da ba online ngwe che lein le ya so kain ni go nin ni yee ei ni chin nang gan ni cha o khe shi de so bi sit kaun si ga pyo so da go tong pya na phit par de khmyar
တောက်ကြညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ Joe Gills ဖြစ်ပါတယ်။ကျမကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။VOA ရဲ့သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင
This program has